Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American Dial ရဲ့2019ခုနှစ်နိုဝင်ဘာလ26ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ1925-32တို့ကနေထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုအောင်လင်းဦးနဲ့ချမနင်္ဂလာလို့ပြောပြမှာပါဟောင်ကောင်ဒေသန္တရာရွေးကောက်ပွဲမှာအတိုက်ခံကိုစလီရီဖက်က90ရက်ခန့်လုံးနီးပါးအနိုင်ရသွားတာဟာတရုတ်အစိုးရအပေါ်မကျေနပ်တာတွေထင်ဟနေတဲ့သဘောဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာတောင်ကိုရီးယားနိုင်ငံကြားဖူးပေါင်းဆောင်ရေးနားလည်မှုစာချင်းလွား၃ရက်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်အယ်ဘေရီးယားနိုင်ငံမျိုးတော်မှာဒီကနေ့အစောပိုင်းအင်အားချင်းငလင်တစ်ခုလုခဲရကလူ73ဦးထက်မနည်းသေဆုံးပြီးတော့အရာနဲ့ချီတားရခဲ့ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာတပ်မတော်ကဓာတုလက်နဲ့တူလောင်တာထုတ်လုပ်တာပြီးတော့ထုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့တပ်မတော်ဘက်ကညင်းဆိုလိုက်ပါတယ
်ဓာတုလက်နဲ့ပတ်သက်ပြီးတူလောင်တာတွေထုတ်ပုံတာတွေအကျဉ်းချတာတွေထုတ်လုပ်ဖို့ရည်ရွယ်ချက်ရှိတာတွေမရှိပါဘူးဓာတုလက်နဲ့ပြင်တယ်လို့က
တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်ဇော်မင်းထွန်းပြောကြားသွားတာပါဒီအကြောင်းနဲ့တူရခိုင်ပြည်နယ်မှာရေတပ်သင်္ဘောကိုအေအေလက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်တဲ့အကြောင်းနဲ့မြန်မာပြည်အတွက်လင်ကွန်အမေရိကန်ပညာတော်တင်စုအကြောင်းစာရာတွေကိုတင်ဆက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်စာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုနှမ်းလောင်နဲ့ကိုအောင်လင်ဦးတို့ပြောပြပေးပါအောင်ဗျာ
ဟောင်ကောင်ဒေသနာရွေးကောက်ပွဲမှာအတိုက်ခံကိုစလီရီဖက်က90ရာခိုင်နှုန်းနီးပါးအနိုင်ရသွားတာဟာဟောင်ကောင်ဆန္ဒပြပွဲတွေအပေါ်တာဝန်ရှိသူတွေရဲ့ကင်တွယ်ဆောင်ပုံနဲ့လက်ရှိအစိုးရအပေါ်ပြည်သူတွေရဲ့မကျေနပ်မှုတွေထင်ရှားတဲ့လက္ခဏာဖြစ်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောပါတယ်အုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့မကျေနပ်ကြတဲ့အမြင်သဘောထားတွေကိုမဲဆန္ဒရှင်တွေဖော်ထုတ်ခဲ့ကြတယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကပြောဆိုခဲ့တယ်လို့အကြမ်းဖက်ဆန္ဒပြပွဲတွေအဆုံးသတ်ဖို့လည်းတိုက်တွန်းတောင်းဆိုသွားပါတယ်အုပ်ချုပ်ရေးမှူးလမ်းကသူအစောပိုင်းမှာကတိပေးထားတဲ့အတိုင်းဆန္ဒပြပွဲတွေနဲ့မတိမငြိမ်ဖြစ်လာရတဲ့နောက်ခံအကြောင်းရင်းကိုလူလူနဲ့တွေ့ဆုံဆွေးနွေးပါမယ်လို့ထားလောင်းပြောဆိုပေမဲ့သူ့ဖက်ကဘလို့အလျှော့ပေးဆောင်ရမယ်ဆိုတာမျိုးတော့ပြောမသွားပါဘူး။ပြည်ခရဲ့တင်းငွေတွေနဲ့ဟောင်ကောင်ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်တွေကတရုတ်အစိုးရပေါ်မကျေနပ်တဲ့သူတို့ရဲ့အမြင်တော်ရာတွေကိုထင်ထင်ရှားရှားထုတ်ဖော်ပြသခဲ့ကြတာပါ။ဒီရွေးကောက်ပွဲမဲရလက်တွေအရဒီမိုကရေစီရေလိုလားတဲ့ကိုယ်စားလှယ်အများစုအနေနဲ့အရင်ကလုံးဝထိန်းချုပ်ခွင့်မရရှိခဲ့တဲ့ကောင်စီ18ခုထဲက18ခုကိုထိန်းချုပ်သွားနိုင်တော့မှာဖြစ်ပါတယ်
။ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားမှုကိုအားပေးထောက်ခံတဲ့ဥပဒေကိုအမေရိကန်ကဖြတ်သိမ်းပေးဖို့နဲ့ပြတ်ကွက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကျင်းပမယ်ဆိုတာကိုသတိပေးဖို့အမေရိကန်သမ္မတကြီးကိုစင့်ခေါ်သတိပေးခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုအားပေးပြီးကွန်ဂရက်ဆိုင်ရာထုတ်ပြန်ရေးပြရဖို့ပြန်လည်ရုပ်သိမ်းဖို့ချင်းချောက်ထားတဲ့ဥပဒေချမ်းကိုတော့အမေရိကန်လွှတ်တော်ကအတည်ပြုထားပြီးသမ္မတတော်နဲ့ထရန့်ကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်တဲ့အတည်ဖြစ်လာမှာပါတရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးတယ်ဘန်စတက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးချင်းချေကွမ်ကမနေ့တုန်းကပဲစင့်ခေါ်သတိပေးလိုက်တာဖြစ်တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေဟာတရုတ်နိုင်ငံရဲ့ပြည်ဝင်ရေးကိုဝင်ရောက်ဆုတ်ဖက်ရရသလိုဟောင်ကောင်မှာရှိတဲ့တရုတ်နိုင်ငံကိုစန့်ကျင်သူတွေရဲ့ရာဇဝတ်မှုမကင်းတဲ့အကြမ်းဖက်လုပ်ရပ်တွေကိုအားပေးရရောက်တဲ့အကြောင်းလည်းပြောဆိုခဲ့တာပါဟောင်ကောင်ဒီမိုကရေစီအရေးကိုလက်မှတ်ထိုးမထိုးအတိအကျမပြောသေးတဲ့သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်တင်မှာပဲဟောင်ကောင်နဲ့အတူရက်တီကြောင်းပြောဆိုထားသလိုမိတ်ဆွေတို့အဖြစ်တရုတ်သမ္မတရှီကျင်းဖင်နဲ့အတူရက်တီကြောင်းလည်းပြောဆိုထားပါတယ်အမေရိကန်သမ္မတကြီးကတော့ဟောင်ကောင်ကအခြေအနေပေါ်အမေရိကန်ကအလေးနဲ့စိုးဆိုးရိမ်မှုနဲ့အတူစောင့်ကြည့်နေတဲ့အကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကိုပြောဆိုခဲ့တယ်လို့လည်းတန်ယုံပြောခွင့်ရသူကိုကိုကာပြီး AFP သတင်းကဖော်ပြထားပါတယ
်အမေရိကန်သမ္မတအပေါ်တရားစွဲသင့်မသင့်စုံစမ်းတဲ့အောက်လွှတ်တော်တရားရေးကော်မတီကအင်ဂျီရောအကြံပေးဟောင်းဒွန်မက်ဂန်လာရောက်ထွက်ဆိုဖို့ဥပဒေကြောင်းကနေစင့်ခေါ်ချက်ကိုလိုက်နာဖို့ပြည်ထောင်စုတရားသူကြီးတူဦးကတနင်္လာနေ့နောက်ပိုင်းမှာဆုံးဖြတ်လိုက်ပါတယ်။မက်ဂန်နဲ့ပြင်လက်ရှိနဲ့အရင်အင်ဂျီရောအရာရှိတွေအနေနဲ့အောက်လွှတ်တော်ကော်မတီကစင့်ခေါ်ချက်တွေကိုမလိုက်နာအောင်တားဆီးနေတဲ့အခွင့်အာဏာသမ္မတထရမ့်မှာမရှိဘူးလို့လည်းတရားသူကြီးကက်ဒန်ဘရောင်းဂျက်ဆန်ကပြောဆိုခဲ့ပါတယ်။တရားသူကြီးဂျက်ဆန်ရဲ့ဆုံးဖြတ်ချက်ကိုအင်ဂျီရောကအယူခံဝင်ဖို့ပြင်ဆင်နေပါတယ်။မက်ဂန်ရဲ့ရှေ့နေကတော့အင်ဂျီရောရဲ့အယူခံကိုကြားနာဆုံးဖြတ်ပြီးတဲ့အထိယာယီစောင့်ပါလို့တရားရုံးကအမိန့်မထုတ်ရင်တော့အောက်လွှတ်တော်ကော်မတီရဲ့စင့်ခေါ်ချက်ကိုလိုက်နာမယ်လို့ပြောဆိုပါတယ်လွတ်တော်ကွန်ဗီရဲ့စင်ကိုချက်ကိုမတိကျုံကျုံပြုထားကြတဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်နဲ့အင်ပီရိုယာယီအရာရှိချုပ်မစ်မော်ဗီနီတို့ပါဝင်ပါတယ် ထောင်းနှစ်ဆယ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဖက်သူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းပေးဖို့ယူကရိန်းကိုသမ္မတထောင်းကဖိအားပေးခဲ့သလားဆိုတဲ့အပေါ်ဒီမိုကရက်အမှတ်တွေကစုံစမ်းမေးမြန်းနေတာဖြစ်ပြီးဒီအစ်မြတ်အရာရှိတွေစီကလည်းအရေးပါတဲ့သက်သေအထောက်အထားတွေရလိမ့်မယ်လို့ဒီမိုကရက်အမှတ်တွေကယုံကြည်နေတာပါ
မစ္စတာမဂန်ဟာအင်ဒိုအချံပေအဖြစ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ရုရှားရောပူးပေါင်းဆောင်ရွက်ခဲ့သလားဆိုပြီးစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့အစီရင်ခံစာမှာတော့မဂန်ရဲ့နာမည်ကိုမကြာခဏပါဝင်တာကိုတွေ့ရတာလည်းဖြစ်ပါတယ် အမေရိကန်ပြည်ထောင်စုစစ်တပ်နှစ်ချုပ်မှာခေါင်းဆောင်ပိုင်းပြောင်းလဲလုပ်ခဲ့တာနဲ့ပတ်သက်လို့သမ္မတထွန်းရဲ့ထွန်းကနောက်ထပ်ကွဲရောရှင်းလင်းချက်တစ်ခုကိုပြောဆိုလိုက်ပါတယ်။ဒီဘက်ကအဲဆစ်စစ်သွေးကြွရုံနဲ့တိုက်ခိုက်တဲ့စစ်ပွဲအတွင်းဆောင်ရွက်ခဲ့တဲ့လုပ်ရည်ရဲနဲ့ပတ်သက်လို့အမေရိကန်ရဲ့ရည်ထက်အထူးတပ်ဖွဲ့ နေပြီးစီအထူးတပ်ဖွဲ့အတွက်ကာလကာကိုဘုတ်ဖွဲ့ကကြားနာစစ်ဆေးမဲ့စစ်ဆင်မှုဖြစ်ဖို့ကာကွယ်ဝန်ကြီးမတ်အက်စပါကိုအမိန်ပေးခဲ့တဲ့ပုံပါလေသမ္မတကကာကွယ်ပြောဆိုထားပါတယ်အထူးတပ်ဖွဲ့ဝင်ကာလကာကိုတော့2019ခုနှစ်တုန်းကယူရနိုင်ငံမှာတာဝန်ချထားစဉ်ဒဏ်ရာရထားတဲ့အဲဆစ်သူချက်တယောက်ကိုတပ်ဖြတ်မှုနဲ့စစ်ဆွဲခဲ့တာဖြစ်ပြီးဒီနေ့စောင်းမှာတော့စစ်တပ်ခုံတမာရီ MLA ဝင်းကြီးစပန်ဆာအပါအဝင်ရတဲ့ရာရှိတချို့ကတော့ကလကအနေနဲ့နေဗီစီအထူးတပ်ဖွဲ့ပုံဝင်ဖြစ်ကနေတက်ကနေအနားယူခွင့်ပေးတယ်မသိရင်အထူးတပ်ဖွဲ့ဝင်တွေကိုချင်းမြင့်လေးရှိတဲ့စုစည်းကိုစပေးထားတယ်မသိရင်ဘုတ်ဖွဲ့ကသုံးတက်ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ကြတာပါ။သမနာကတော့အထူးတပ်ဖွဲ့ဝင်ကလကကိုချင်းမြင့်ထားတဲ့စုစည်းကိုရုတ်သိမ်းပါကိုလက်မခံတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။မြန်မာနဲ့တောင်ကိုရီးယားနိုင်ငံကောင်းဆောင်တွေဒီကနေ့တီးခြားတွေ့ဆုံပြီးတော့နိုင်ငံနှားလည်မှုစားချွန်လွှာတွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ငားလုံငန်းဆိုင်ရာပူပေါင်းဆောင်ရည်အသက်မွေးဝမ်းကြောင်းဆိုင်ရာတင်နာများပူပေါင်းဆောင်ရည်နဲ့တဘာဝပဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူပေါင်းဆောင်ရည်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နှားလည်မှုစားချွန်လွှာ၃ရပ်ကိုလက်မှတ်ရေးထိုးခဲ့တာပါ။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပတဲ့အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးအနှစ်30ပြည့်အထိမ်းအမှတ်ညှိနှိုင်းခံပေးပါမှာမြန်မာနိုင်ငံတော်အတိုင်းမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီကနေ့တီးတန့်တွေ့ဆုံခဲ့ကြပြီးတော့နားလည်မှုစာချုပ်လွှာတွေကိုအခုလိုလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာကိုရီးယားနိုင်ငံတွေ့ဆုံပွဲမှာတော့သမ္မတမွန်ဂျေအင်ကနိုင်ငံဆက်ဆံရေးတိုးတက်လာတဲ့အပေါ်အလွန်တန်ဖိုးထားပါကြောင်းနဲ့တီးထက်မကရှေ့ဆက်တိုးတက်ဖို့သူ့ရဲ့မျိုးလင့်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုစက်တင်ဘာလကလာရောက်ခဲ့တဲ့ကိုရီးယားသမ္မတရဲ့ခီးစဉ်အတွင်းနိုင်ငံကြားသဘောတူညီခဲ့တဲ့ကိစ္စရပ်တွေအကောင်အထည်ဖော်တဲ့နေရာမှာလည်းတိုးတက်မှုတွေရရှိခဲ့တဲ့အပေါ်မှာ2500ဖြစ်ရာကြောင်းတောင်ကိုရီးယားသမ္မတကအလီပီပြောဆိုသွားပါတယ်။ဒါအပြင်ရင်းချင်းမှုပညာရေးစိုက်ပျိုးရေးရှေလုံကတဘာဝပဝန်းကျင်ထိန်းသိမ်းရေးအခြေခံအဆောက်အုံတွေနဲ့ဂျေလက်ဒေတာဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်လုပ်ငန်းတွေတိုးမြင့်သွားရေးပြည်သူအချင်းချင်းထိတွေ့ဆက်ဆံမှုပုံမတိုးတက်ရေးကိစ္စရပ်တွေကိုလည်းဒီတီးတန့်တွေ့ဆုံပွဲမှာဆွေးနွေးကြကြတယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။
ပေါ်ရမင်းဖက်စစ်ရဲ့ဒီကနေ့ဂျပန်နိုင်ငံခီးစဉ်အဆုံးသတ်မှာတော့မျော်လင့်ချက်တွေအပြည့်နဲ့နာဂတ်ကုကိုဖန်တီးနိုင်အောင်ကြိုးပမ်းကြဖို့ကတိထက်သူကကြောင်းသားတွေကိုတိုက်တွန်းလိုက်ပါရဲ့ဂျပန်နိုင်ငံမှာလူသားစံပြီးခရီးနာနဲ့ကျင်နာမှုတွေရှိတဲ့လူသားဝိုင်းကိုဖန်တီးဖို့ဆန္ဒရှိနေကြတယ်လို့သူ့အနေနဲ့ခန်းစားမိတဲ့အကြောင်းလဲဆိုဖီယာတက်သူမှမိန့်ချခဲ့တာပါ။လူမှုန်တိုင်းဝိုင်းနဲ့ယဉ်ကျေးမှုတွေကပိုင်းခြားထားတာတွေကိုတက်သူတွေကပေါင်ကူးဆက်သွယ်ပေးဖို့လဲပေါ်ရမင်းကြီးကတိုက်တွန်းခဲ့ပါရဲ့။အာရှတက်ရဲ့ယဉ်ကျေးမှုတွေမှာပဝန်းကျင်ကိုချစ်မြတ်နေတဲ့အလေးထားရှိတဲ့အတွက်ကမ္ဘာမြေကြီးကိုကာဝယ်ဆော့ရှော့လူစိတ်တွေကိုပြသရဖို့လဲမိန့်ချခဲ့တာပါ။ခတဲ့သာသနာပိုင်ပေါ်ရမင်းကြီးရဲ့အစောပိုင်းဂျပန်နိုင်ငံခီးစဉ်မှာတော့နျူကလ িয়ার လက်နက်စန့်ကျင်ရေးအလေးထားခဲ့ပါရဲ့။ ပြီးတော့ရှစ်စနေနှစ်အရွယ်အာဂျင်တီးနားနိုင်ငံဘွားပိုယမ်မီဆွမ်းဆက်စာစနေနေ့မှာပဲတိုကျိုမြို့တော်ကိုလေကြောင်းကနေရောက်လာတာပါဒီနောက်မှာတော့ဒုတိယကွာစစ်ပြီးဆုံးကနေထောက်ကူ50ခုနှစ်မှာအမေရိကန်ကအနုမြုံဖုံးချဲချခဲ့ရတာကလူပေါင်း1000ယောက်ဖွဲ့ချင်းပြီးသေဆုံးခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုပိုယမ်မီကြီးစစ်ခဲ့တာဖြစ်ပါတယ်နာဂါစကီမြို့မှာတနင်္ဂနွေနေ့ကမ ကျွန်တော်တို့ရဲ့ဒီနေ့ရှိတဲ့အကြောင်းအရာကိုလည်းညင်းချင်းကိုရှိရှိကြဖို့အဓိကမင်ချာခဲ့ပါတယ်အခုဒီချိန်အာရှခီးစင်မတန်ခင်ပိုယန်မင်းကြီးဖရန်စစ်စာ2014ခုနှစ်မှာဖိလစ်ပိုင်နဲ့သရီးလင်္ကာနိုင်ငံနဲ့2019ခုနှစ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလည်းကြွားရောက်ခဲ့ပါတယ်
အယ်ဘေးနီးယားနိုင်ငံမြို့တော်မှာဒီကနေ့စောပိုင်းအင်အားပြင်းငလျင်တစ်ခုလုခရရကလူ7တောင်ထက်မနည်းသေဆုံးပြီးရှားနဲ့ချီထဏရခဲ့ကြပါတယ်မြို့တော်တီရနာအနောက်မြောက်ဘက်ကီလိုမီတာ30အကွာမှာဗဟိုဖြူပြီးတော့ပြင်းအား6တရမှလေးရှိတဲ့ငလျင်လုခရတာဖြစ်ကြောင်းလဲအမေရိကန်ဘူမိဗေဒတိုင်တာရေးဌာနကသတင်းထုတ်ပြန်ထားပါတယ်လက်တလောအလောင်း7တောင်တွေ့ရှိထားပြီးတော့36ရောက်ကိုအသက်ရှင်လျက်ကယ်တင်နိုင်ခ ောင်းလည်းပြောပါရယ်တေဆုံးအများစုဟာတိုရစ်နဲ့အနီးအနားမှာရှိတဲ့တူမနေမြို့မှာဖြစ်ကြောင်းလည်းပြောဆိုထားပါရယ်ကာဗင်အရက်မှာတော့အဆောက်အဦဘောကနေခုန်ချတဲ့အတွက်လူတယောက်တေဆုံးခဲ့ရပါရယ
်ပါကစ္စတန်စီယူစီချုပ်ကိုနောက်ထပ်၃နှစ်တာဝန်ထမ်းဆောင်မှုအစိုးရရဲ့ခွင့်ပြုမဲ့ကိုတရားရင်ချုပ်ကယာယီဆန်းငံလိုက်ပါရယ်ဒီသတင်းပတ်နောက်ပိုင်းမှာယာယီကအနားယူရတော့မဲ့ဘိုချိုချီကာမာဂျာဗက်ဖာဂျွာကိုဆက်လက်တာဝန်ယူဖို့ဝန်ကြီးချုပ်အမရခန်ကလာတော်ကြခဲ့ကအမိန့်ထုတ်ပြန်ထားတဲ့ပေါ်တရားရင်ချုပ်ကဒီနေ့ရုပ်တရက်ဆုံးဖြတ်ချက်ချလိုက်ကြပါအစိုးရရဲ့လုပ်ရည်ဟာဥပဒေနဲ့ညီညီဆိုတာကိုဆုံးဖြတ်ဖို့မနက်ပိုင်းတရားရင်ချုပ်မှာထပ်မံကြားနာဖို့လည်းစီစဉ်ထားပါရယ်တရားစီရင်သုံးဖို့အဖွဲ့ကတော့စစ်အရာရှိထူးကိုတာဝန်ကအနားယူရမယ့်အချိန်မရောက်ခင်အစိုးရကဆန်းငံတယ်ဒါမှမဟုတ်ကတ်တတာမျိုးကိုဥပဒေအရခွင့်ပြုမထားတဲ့ကြောင်းပြောဆိုထားပါဝင်ကြီးချုပ်ရဲ့လက်ထောက်တွေကတော့ကက်ရှမီးယားဒေသမှာနေနေပိုင်တဲ့အငင်းပွားမှုတွေကြောင့်အိန္ဒိယနိုင်ငံနဲ့စီးရီးတင်းမာမှုတွေလိုလုံခြုံရေးအရာစိန်ခေါ်မှုတွေရှိနေတာကိုအကြောင်းပြပြီးစီယူစီချုပ်ကိုဆက်လက်တာဝန်ပေးဖို့ဆုံးဖြတ်ချက်ကိုကောက်ွယ်ပြောဆိုထားတာပါဒါပေမဲ့လည်းစီယူစီချုပ်ကိုပြန်လည်တာဝန်ပေးဖို့အထိဒေသတွင်းလုံခြုံရေးအခြေအနေတွေကစိုးရိမ်စရာရှိနေကြလားဆိုတာကိုတရားရင်ချုပ်ကမေးခွန်းထုတ်တာဖြစ်ပါတယ်ဆီယာနာသိမ်းမှုတွေနဲ့စစ်တပ်ကြီးခဲတွေတာဝန်တွေကိုဆက်လက်တည်တန်းတိုးလို့ရှိပေမဲ့တရားရေးကဏ္ဍကရင်နှုံးကလည်းလူရှိထားလို့ရှိတဲ့ပါကစ္စတန်နိုင်ငံမှာအခုနောက်ဆုံးစီယူစီချုပ်တာဝန်တက်တန်းတူမာကိုတရားရုံးချုပ်ကယာယီဆန်းငံ့မှုဆုံးဖြတ်လိုက်တဲ့အတွက်လည်းအများအားအသိစရာဖြစ်ခဲ့ပါတယ်
။တားမြစ်ဆေး30မိုရီနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ဖို့ပြက်ကွက်မှုနဲ့ရုရှားနိုင်ငံဟာရှင်းနဲ့ဂျပန်နိုင်ငံမှာကျင်းပမဲ့တိုကျိုအိုလံပိတ်အပါအဝင်နိုင်ငံတကာအားစားပွဲတွေမှာပါဝင်ခဲ့လေးနှစ်တားမြစ်ခါမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်ဆမိုင်းနှုန်းကမော်စကိုမြို့တော်တိုက်ခွတ်ခါမှာစမ်းသပ်တွေ့ရှိခဲ့တဲ့ဆေးစီချက်တွေကိုဖျောက်ဖျက်မှုနဲ့မမှန်မကန်ဖော်ပြမှုတွေရှိခဲ့ကြောင်းစုံစမ်းဖော်ထုတ်နိုင်ခဲ့ပြီးတဲ့နောက်စီကံချုပ်ပတ်မှုနဲ့အရေးယူဖို့တားမြစ်ဆေး30မှုတိုက်ဖျက်ရေးနိုင်ငံတကာအေဂျင်စီ WDA ကဒီကနေ့ပဲလာညွှန်ချက်ထုတ်ပြန်လိုက်တာဖြစ်ပါတယ
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လင်းဦးတို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေကျွန်တော်အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးဖို့ချက်တွေနဲ့ဆောင်မတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ဓာတ်ရုလက်နဲ့တုံးဆဲမှုတားမြစ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာမှုမရှိတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပေမဲ့မြန်မာအနေနဲ့ဓာတ်ရုလက်နဲ့တူလောင်တာထုတ်လုပ်တာထုတ်ဖို့ရည်ရွယ်တာမျိုးတစ်ခုမှမရှိဘူးလို့မြန်မာတက်မတော်ဘက်ကတုံ့ပြန်ထားပါတယ်ဒီအကြောင်းကိုသားညွန့်ဦးကပြောပြမှာပ
ါဓာတ်ရုလက်နဲ့ပတ်သက်လို့မြန်မာနိုင်ငံဟာစိုးရိမ်စရာနိုင်ငံဖြစ်လာတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးသောမတ်စ်ဒီနန်နိုကနယ်သာလန်နိုင်ငံ The Hague မှာရှိတဲ့ဒါရုလက်နဲ့တားမြစ်ရေးဆိုင်ရာအဖွဲ့ကြီးရဲ့24ကြိမ်မြောက်အဖွဲ့ဝင်နိုင်ငံများညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။အဓိကအချက်ကတော့1980ခုနှစ်ကာလတွေတုန်းကမြန်မာနိုင်ငံအနေနဲ့ဒါရုလက်နဲ့အစီအစဉ်တရက်လုပ်ခဲ့တဲ့မှတ်တမ်းရှိတာကိုထောက်ပြပြီးတော့အဲ့ဒီကာလတုန်းကဒါရုပစ္စည်းအကျဉ်းချံတွေကိုဘယ်လိုလုပ်တယ်လဲဆိုတာကိုထုတ်ပြန်ပြောဖို့မြန်မာနိုင်ငံဘက်ကပြက်ကွက်နေတယ်ဆိုပြီးတော့ကန်ဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးကပြောတာပါ။
The United States certifies that Myanmar is in non-compliance with the CWC.
မြန်မာအနေနဲ့အဲ့ဒီတုန်းကလုပ်တဲ့ဓာတုလက်နက်ဆက်ယုံကိုဖျက်သိမ်းလိုက်ပြီလားဆိုတာနဲ့အဲ့ဒီဓာတုလက်နက်အစီအစဉ်ဟောင်းနဲ့ပတ်သက်လို့ကြေညာပြောဆိုဖို့ပြက်ကွက်တာကြောင့် CWC သဘောတူညီချက်အတိုင်းလိုက်နာမှုမရှိဘူးလို့အမေရိကန်ပြည်ထောင်စုကသုံးသပ်ထားပါတယ် မြန်မာနိုင်ငံဟာ1980ကာလတုန်းကကန့်ပါတဲ့ဓာတုပစ္စည်းထုတ်လုပ်မှုနဲ့ဓာတုလက်နက်ဆက်ရုံအပါအဝင်ဓာတုလက်နက်အစီအစဉ်တစ်ခုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်ပြည်အောင်စုကသိထားပါတယ်။မှတ်တမ်းရရှိတဲ့ဒီဆက်ရုံမှာဓာတုပစ္စည်းတွေအစုလိုက်အပြုံလိုက်ရှိနေနိုင်တာကြောင့်အမေရိကန်ပြည်အောင်စုကဒါကိုအလေးနက်ထားစိုးရိမ်မကင်ဖြစ်ရပါတယ်။
မြန်မာစစ်တပ်ရဲ့တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဘူမိချုပ်ဇော်မင်းထွန်းကတော့မြန်မာတက်မတော်အနေနဲ့ဓာတုလက်နက်အပြင် NBC လို့ခေါ်တဲ့ Nuclear ဇီဝလက်နက်တွေထုတ်ဖို့ရည်မှန်းချက်လုံးဝမရှိဘူးလို့ VOA ကိုတုံ့ပြန်ခဲ့ပါတယ
်။ဒါဓာတုလက်နက်နဲ့ပတ်သက်ပြီးပူပေါင်းတာတွေထုတ်ပုံတာတွေအသုံးပြတာတွေထုတ်လုပ်ဖို့ရည်ရွယ်ချက်ရှိတာတွေမရှိပါဘူး။ဓာတုလက်နက်အပြင်ကျွန်တော်က NBC ပေါ့ဇီဝလက်နက်နဲ့ပတ်သက်တဲ့ဟာတွေရောခုနပြောတဲ့ပူပေါင်းတာထုတ်လုပ်တာရည်ရွယ်ချက်ရှိတာကုန်ပြတာမျိုးရှိပါဘူး။ကျွန်တော်အနေနဲ့က2015 EWC စံတော်ဘုံကွန်ဗင်းရှင်းရဲ့လက်မှတ်ထိုးပြီးတာဖြစ်ပါတယ်။အဲဒီလက်မှတ်ထိုးမထိုးနေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးချိန်ကာလမှာကျွန်တော်ဆောင်ရွက်ခြင်းမရှိပါဘူးဗျ။အခြေအနေရှိပါဘူး။
1980ကာလတုန်းကဓာတုလက်နက်စေုံနဲ့ပတ်သက်တဲ့အချက်လက်ကတော့သူ့အနေနဲ့သိထားတာမရှိဘူးလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။အမေရိကန်ဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးကတော့သူတို့ရဲ့ဒီစိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုရောမြန်မာစစ်တပ်တာဝန်ရှိသူတွေကိုပါအသိပေးထားပြီးဖြစ်တယ်လို့ဆိုပါတယ
်။ United States held bilateral discussions with Myanmar to ensure that the civilian government and its military were aware of US concerns.
ဒီစိုးရိမ်ကနေပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့2019ဖေဖော်ဝါရီတဲကစလို့မြန်မာအစိုးရနဲ့ကောမြန်မာစစ်ဖက်နဲ့ပါတိုက်ရိုက်တွေ့ဆုံပြောဆိုတာတွေလုပ်ခဲ့ပါတယ်။အရင်ကရှိခဲ့တဲ့ဒီစီစဉ်တဲ့ပတ်သက်လို့ OPCW ကိုကြီးညာပြောဆိုဖို့လက်နက်ဖြစ်လာနိုင်တဲ့ဒီပစ္စည်းတွေကိုဖျက်သိမ်းဖို့ CWC သဘောတူညီချက်အတိုင်းလိုက်နာဖို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုတိုက်တွန်းခဲ့ပါတယ်။ဒီလိုဆောင်ရွက်ချက်အဖြစ်မြန်မာအနေနဲ့နိုင်ငံတကာနဲ့ပုံပြီးထဲထဲဝင်ဝင်ဆက်ဆံလာနိုင်ဖို့သဘောတူညီချက်ကိုလိုက်နာဖို့နဲ့နိုင်ငံတကာလက်နက်ဖျက်သိမ်းရေးကြိုးပမ်းမှုတွေမှာပါဝင်ဖို့အခွင့်အလမ်းဖြစ်လာမှာပါ။ဒီအတွက်မြန်မာဘက်ကလှုံ့ဆော်မှုတွေမှာလိုအပ်တဲ့ဤပညာဆိုင်ရာအကူအညီတွေပေးတာမျိုးအမေရိကန်ဘက်ကအကူအညီပေးသွားဖို့အဆင်သင့်ရှိပါတယ
်မြန်မာနိုင်ငံဘက်က CWC ဓာတုလက်နက်တားမြစ်ရေးဆိုင်ရာသဘောတူညီချက်ကိုမလိုက်တာဘူးဆိုတော့အမေရိကန်ဆူရဘက်ကဆွဆွဲချက်နဲ့ပတ်သက်ပြီးတော့မြန်မာဆူရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူးအခုကျင်းပနေတဲ့ OPCW ညီလာခံမှာပဲမြန်မာကုစလေညီနဲ့ဒါကိုတုံ့ပြန်ဖြေရှင်းမယ်လို့တော့မျှော်လင့်ရပါတယ်မြန်မာစစ်တပ်ဟာဓာတုလက်နက်တွေထုတ်လုပ်နေကြောင်းသတင်းရေးသားခဲ့မှုကြောင့်2014ခုနှစ်ဇူလိုင်လတုန်းကသတင်းတောက်9ဦးအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်ကြာခံခဲ့ရပါတယ်။ဒါပေမဲ့လို့တက်မလို့ပြောခွင့်ရသူကတော့ဒါဟာမြန်မာစစ်တပ်ကဓာတုလက်နက်စေုံတည်ရဲဆိုတဲ့သတင်းမှမှန်တယ်လို့ပဲ။အဲ့ဒီပြစ်ဒဏ်ပေးမှုဟာလည်းကက်တန်နေမီတွေကိုကြီးကြော်ဝင်ရောက်တာကြောင့်ဥပဒေအရရေးယူတာဖြစ်တဲ့ဆိုတော့ view ကိုတုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံအနေနဲ့ဓာတုလက်နက်တွေနဲ့ပတ်သက်ခြင်းမရှိဘူးလို့တက်မလို့ဘက်ကညင်းဆိုတဲ့အကြောင်းကိုသားညွန့်ဦးတင်ပြသွားတာပါ။အခုတော့ရေဒါစစ်တင်မော်တစ်စင်းတိုက်ခိုက်ခံရတဲ့သတင်းကိုလည်းတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်ရသေးတောင်အနီးမေယူမြစ်ထဲလုံခြုံရေးဆောင်ရွက်နေတဲ့ရီတက်သင်းမောကိုမနေ့ညနေပိုင်းကအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကနေတိုက်ခိုက်ခဲ့လို့လက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုမှာမြန်မာရီတက်သင်းမောဘက်ကထိခိုက်မှုရှိတယ်လို့အေးအေးဘက်ကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုငြင်းဆိုပါတယ်။ဒီချိန်ထဲမှာရသေးတောင်မြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ VOA သတင်းတော့နိုင်ကွန်းအိမ်ပြောပြပေးပါအောင်ဗျာ
။ဟုတ်ကဲ့ပါဒီခိုင်ပြည်နယ်ရေထိပ်တောင်မြို့နီးမေယူမြစ်ထဲမှာရန်နမ်းထားတဲ့တမရိုရေတပ်သင်းမောကိုအေးအေးဘက်ကနေမနစ်ညနေပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့တမရိုသတင်းမှထုတ်ပြန်ရေးဖွဲ့တွင်မူတမရိုပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။မနေ့ကတော့ဟုတ်တယ်ညနေပိုင်းမှာသူတို့တမရိုကြီးကလုံခြုံရေးဆောင်ရွက်နေတဲ့ကြီးကိုအေးအေးကနေပေါ့ဒီနေ့တောင်ရဲ့အနောက်တောင်ဘက်မီတာ1000လောက်ကနေပေါ့နေရာလေးနေရာနဲ့100မီလီမီတာရှော့တိုက်ကုန်ခုနလုံးကပြစ်ပါတယ်။ဟိုဖြစ်ကြမှုတော့မရှိပါဘူး။
ရတိတောင်မျိုးဤတမတော်ရတတင်မောပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကင်ဖွဲ့အေအေပြောခွေရခိုင်ဒုက္ခကခုလို့ပြောပါတယ
်ဗမာရတတင်မောတစည်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒါဝင်ရောက်ပြစ်ခတ်ခဲ့တာရှိတယ်တင်မောကိုတော့ထိတာပေါ့နော်ဟိုမိခိုးတွေဆောင်းဆောင်ထွက်ပြီးတော့မှသူတို့ဒီလက်လက်ကြီးတွေနဲ့ပြန်ပြီးတော့ရန်တမ်းပြစ်ခတ်မှုတွေကိုလုပ်တာပေါ့နော်တင်မောပေါ်မှာတော့ထိကြိုက်ကြဆုံးမှုကတော့ရှိနိုင်တယ်ဗျ
စစ်ရေရင်ကိုပြစ်ခတ်ခံရပြီးတမတော်ရေရင်ဘက်ကလည်းလက်လက်ကြီးနဲ့အဆက်မပြတ်ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသတာမြို့ခံလူကပြောပါတယ်
။မင်းကညဘက်ဆိုရင်ဟိုကတောက်ချက်ပြည်နယ်ကအရေရပြစ်တာနေပြည်ကပြစ်တာဟုတ်တယ်။လေခွေးနားတွေမှာကြားတယ်ဇော်ထဲမှာတော့မကြားဘူးမင်းက။
ဒီတိတ်တော်မြုတ်နဲ့ရေဆိုးချောင်းနဲ့အမြင့်တောင်ကျေးရွာဘက်မှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကင်အေဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဆိုသလိုဖြစ်ပွားနေတယ်လို့အေပြောခွေရခိုင်ဒုက္ခကပြောပါရယ
်။မြစ်မှာလည်းတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဗျ။အဲ့ဒီအမြင့်တောင်ရွာတဝက်ရဲ့နောက်ပြီးလို့ရှိရင်ဒီရေဆိုးချောင်း
ဒီဟာတော့ရပါတော့မနေ့ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတိုက်ပွဲဆက်ဖြစ်နေတယ်အဲ့နေရာမှာတိုက်ပွဲဖြစ်နေတာတုံးရဲ့၄ရက်၅ရက်လောက်တော့ရှိနေတယ်ဒါဒီမှာဒီဘက်မှာရေတပ်တင်ဖို့တွေကလည်းပဲဒီတိုက်ပွဲဖြစ်တဲ့နေရာကိုလည်းနေကြည့်နေတယ်အလံပြီးတော့ပြစ်တာရှိတယ်၄ရက်ဆက်ဖြစ်ပွားနေတဲ့တိုက်ပွဲမှာနှစ်ပတ်တိကျမှုကတော့မသိရသေးဘူးလို့ခံယူခါကဆိုပါတယ်အနောက်ပိုင်းတိ
ก็ว่าเราไม่ใช่บ่เอ่อเอเยตุจ้าอย่างนี้อย่างนี้บ่ไอ้เนี่ยอันนี้ที่รู้ที่บัวแค่ได้ที่ขันตะไคร้หมู่ด้วยยอดาดิที่ไคร้หมู่ชี้แค่ดูยอกันนี่ตีช่องนี่จ่ายได้ลูกยีซูช่องยอดารูก็เปล่าบ่ได้ยีซูช่องนูอเมตองนูอเมตองสุยโหนี่อ่ะว่าแลนี่จ่ายไปแล้วเปียดิเดียวชื่อแล้วก็ว่าแลนี่เอ็งนี่ไม่ช่วยอะไรชื่อยอดาดิอ่ะเราไม่ใช่หรอกเลยแต่เดี๋ยวว่าไม่ใช่หรอกยอมมานี่รู้ว่าไม่เอาหรอก
ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာတနှစ်နီးပါးကြာမြင့်နေပြီဖြစ်တယ်လို့စိုက်ပွဲကြောင့်လူကြီးကိုနှစ်တောင်းကျော်နေရာဆုတ်ခွာပြီးစစ်ဘေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။ဗီဒီယိုသတင်းနောက်နိုင်ကွန်အင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့အမေရိကန်ကပေးတဲ့ပညာတော်သင်ဆုအကြောင
မြန်မာအနာဂတ်ကိုပုံဖော်နိုင်ဖို့နဲ့ဒီမိုကရေစီနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုမှာလူငယ်တွေဥဆောင်ပါဝင်နိုင်ဖို့ရည်ရွယ်တာလို့ဆိုပါတယ်။လင်ကွန်ပညာသင်စုမိတ်ဆက်ပွဲအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုဇော်ထက်ကပြောပြမှာပါ
27ရာစုရဲ့ပုံမရှုပ်ထွေးလာတဲ့အခြေအနေတွေကြားမှာဥဆောင်ဖြည့်ရှင်းနိုင်မယ့်မြန်မာလူငယ်တွေနည်းပညာနဲ့စွမ်းရည်ပြည့်ဝနေအောင်ရည်ရွယ်ပြီးဒီလင်ကွန်ပညာသင်စုကိုစတင်ပေးရလိုက်တာလို့အမေရိကန်တာဝန်ကြီးစကော့မာစီရယ်ကဒီနေ့ရန်ကုန်မြို့နိုဗိုတဲဟိုတယ်မှာလုပ်တဲ့ပညာသင်စုမိတ်ဆက်ပွဲအခမ်းအနားမှာပြောသွားတာဖြစ်ပါတယ်။လူငယ်တွေအမေရိကန်ပြည်အောင်စုမှာပညာသင်ကြားပြီးရဲ့အခါမှာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုမှာပိုပြီးပါဝင်လာဖို့မျှော်လင့်ထားကြောင်းသူကအခုလိုပြောပါတယ်။
Well, our hope and our expectation.
American ပြည်တော်စုမှပညာသင်ကြားတဲ့အခါအလွန်ကောင်းတဲ့အတွေ့အကြုံတွေရခဲ့စေချင်တယ်။ခေါင်းဆောင်မှုစွန့်ရည်ပိုင်းမှာလည်းအများကြီးလေးလာခွင့်ရစေချင်တယ်။ပြီးရင်ကိုယ်နိုင်ငံပြန်လာပြီးနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဒီမိုကရေစီရေးငြိမ်းချမ်းရေးမှာပါဝင်ဆောင်ရွက်လာဖို့ကျွန်တော်မျှော်လင့်ထားပါတယ်
။ American နိုင်ငံကပြီးရဲ့တခြားပညာသင်စုတွေနဲ့မတူတာကတော့သူကမဟာပွဲအပြင်တခြားခေါင်းဆောင်မှုစွန့်ရည်လေ့ကျင့်သင်ကြားပေးတဲ့သင်တန်းကိုပါတက်ခွင့်ရမှာဖြစ်ပါတယ်။2024အထိမြန်မာနိုင်ငံသား100လောက်ကိုပညာသင်စုပေးဖို့စီစဉ်ထားပြီးနောက်ထပ်ဒီလိုအစီအစဉ်တွေဆက်လုပ်မလားဆိုတာကတော့အမေရိကန်နိုင်ငံဆွတ်တော်ကွန်ဂရက်ရဲ့ငွေကြေးအထောက်ပံ့ပုံမူတည်ကြောင်းတန်မကြီးစကော့မာစီရဲ့ကပြောပါတယ်မြန်မာလူငယ်အယောက်100ကိုပညာသင်စုပေးသွားမှာဖြစ်ပြီးပရမတ်ဆုံးအတော့အနေနဲ့အယောက်20ကိုရွေးချယ်သွားမှာပါလာမယ့်ဒီဇင်ဘာ2ရက်မှာ2020ပညာသင်နှစ်အတွက်လျှောက်လွှာတွေကိုစပြီးလက်ခံသွားမှာဖြစ်ပါတယ်ဒီပညာသင်စုအတွက်လူငယ်တွေကိုတစ်ဖက်တစ်လမ်းကနေအကြံဉာဏ်ပေးရရေးဆောင်ရွက်ပေးနေကြောင်းတပြေပညာရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာဒေါ်စင်မာဦးက VOE ကိုပြောပါတယ်။လူငယ်တွေကိုလမ်းဖွင့်ပေးထားကြောင်းသူကအခုလိုပြောခဲ့တာပါ။
ကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်မှုဖွံ့ဖြိုးတိုးတက်ရေးမှာပြန်လည်ပေးဆက်ပြီးလုပ်ပေးနိုင်မယ်လို့ကျွန်မကတော့ယုံကြည်ပါတယ်။ဆိုတော့လူငယ်တွေကိုလည်းအားပေးခြင်းနဲ့လျှောက်ပါပေါ့နော်။လိုအပ်တဲ့အထောက်အကူအညီဆိုလည်းကျွန်မတို့ဒွေပညာရေးဖောင်ဒေးရှင်းမှာလာရောက်ပြီးတော့တွေ့ဆုံပြီးတော့ဆွေးနွေးလို့ရတယ်။ကျွန်မတို့ကအချိန်ဖွင့်ထားပေးတာဖြစ်ပါတယ်ပေါ့နော်
။ကျောင်းပြင်မှာရောက်နေတဲ့ကလေးတွေပညာရေးဆောင်ရွက်ပေးနေတဲ့မိုင်းမီ project ကပညာရေးအစီအစဉ်ညှိနှိုင်းမှုဒေါ်စုဟန်မိုးအောင်လည်းဒီအခမ်းအနားကိုတက်ရောက်လေ့လာခဲ့ပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအားထားတဲ့နိုင်ငံဖြစ်ပေမဲ့စောင်းဝနေရေးအခြေအနေတွေကြောင့်တခြားနိုင်ငံတွေမှာအလုပ်သွားလုပ်နေရရရှိနေကြောင်းစိုက်ပျိုးရေးနဲ့အတမိုးရန်ကြောင်းပြုနေရဲ့မကွေးတိုင်းသူစာတိကဒေသခံတွေကိုအသိပညာလက်ဆင့်ကမ်းဖို့ရည်ရွယ်ပြီးစိုက်ပျိုးရေးဘာသာရပ်နဲ့ကြောင်းတက်ဖို့စိတ်ဝင်စားနေကြောင်းသူကအခုလိုပြောတာပ
ါကျွန်တော်အရင်စိတ်ဝင်စားဆုံးကဒီစိုက်ပျိုးရေးနဲ့ဟာပေါ့နော်ကျွန်တော်ဒီနိုင်ငံကစိုက်ပျိုးရေးဖွံ့ဖြိုးတဲ့နိုင်ငံဖြစ်နေပေမဲ့ဘာလို့မလို့ဒီစိုက်ပျိုးရေးကခုနိုင်ငံကဒီမထွက်ဖဲနဲ့တခြားနိုင်ငံကဝင်ရစားနေရပေါ့နော်အဲ့တော့နိုင်ငံဖွံ့ဖြိုးဖို့အတွက်လူငယ်အင်အားဆိုအရင်လိုအပ်တယ်ဒီကိုမြန်မာနိုင်ငံကနေပြီးတော့ကောင်းတဲ့ဟိုဝင်ကောင်းတဲ့အဟာရရဖို့ရနော်ဒါမှသာနေကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်မယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်ကဒီကျွန်တော်တို့ရဲ့ဒီမကွေးတိုင်းပေါ့နော်ဟိုဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးလုပ်သွားခြင်းနဲ့ပေါ့နော်
အမေရိကန်နိုင်ငံရဲ့16ဦးမြောက်သမ္မတအိဗရာဟမ်လင်ကွန်ကိုဂုဏ်ပြုရတဲ့အနေနဲ့ဒီပညာသင်စုကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အစီအစဉ်ကနေတဆင့်၅နှစ်စီပံငွေနဲ့ပေးရတာဖြစ်ပါတယ်
ပြည်ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမကြာခင်နောက်ပိုင်းနိုင်ရွက်မှာအမေရိကန်နိုင်ငံကြီးအကြောင်းဒီကောင်းစရာနဲ့အင်္ဂါညဗီဒီယိုရဲ့တိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နိုင်ငံတကာသတင်းတော်တပုတ်ကိုလည်းတင်ဆက်ချင်ပါတယ်အမျိုးသမီးနေ့မနေ့ကတောင်းစုခဲ့ကြပါတယ်ကမ္ဘာပေါ်ကအမျ ပြည်သက်တာမှာရုပ်ပန်းဆိုင်ရာဓမ္မမဟုတ်လိမ်ပန်းဆိုင်ရာအကျန်းဖက်မှုကိုခံရတယ်လို့ကုလသမဂ္ဂကပြောပါတယ်။လူမျိုးမရနဲ့ဆက်ငါးရဲ့နေ့ကကြောက်ခဲ့တဲ့ပြည်ပဆိုင်ရာမြို့သမီးတွေပေါ်အကျန်းဖက်မှုဆုံးသက်ရေးနဲ့ပတ်သက်ပြီးဆက်လက်တိကဟုတ်ပြောပြတဲ့သတင်းလာကိုတော့ဒေါက်ကင်းစုံဝင်းကပြောပြမှာပါ။
ကောင်းပါပြီရှင်။နိုင်ငံတကာမျိုးသမီးတွေပေါ်အကျန်းဖက်မှုကြားပြောင်းရေးနဲ့အခမ်းအနားတွေကိုကမ္ဘာတဝန်းပုံစံမျိုးမျိုးနဲ့ကျင်းပကြပါတယ်။လမ်းဘော်ကဆန္ဒပြပွဲတွေ၊မီးထွန်းဆုတောင်းပွဲတွေနဲ့ပြပွဲတွေလည်းပါဝင်ပါတယ်။ဘယ်ဂျီယမ်နိုင်ငံမှာဆိုရင်အကျန်းဖက်အသက်ခံခဲ့ရတဲ့အမျိုးသမီးတွေရဲ့စင်ကြတာပြုပြီးတော့အနီရောင်ဖြုတ်နှက်တွေကိုပြသထားပါတယ်။
A culture of violence against women
also has serious consequences for eradicating poverty and promoting inclusion.
D'abord, le gouvernement consacrera l'année prochaine.
Cinéma, Miodami, Mioda, Danu, Nimia, Ines, Senere, Kesarima, Tombo, Asoyaga, Euro, Mé, Tip, Billion, Joyini, Tonsemawa, Eitega, Euro, Tanton, Atosego, Miodami, Po, Jempamu, Hantaye, Tanet, Twin, Donzi, Pi, Yaravare.
မင်းကလေးနဲ့မျိုးသမီးတွေကိုကွန်ဂူရဲ့ကိစ္စတွေမှာမျက်မြင်တွေ့သူတွေအနေနဲ့အချိန်မီးသတင်းပေးဖို့နိုင်ငံတကာရဲတပ်ဖွဲ့ကသတိပေးနှိုးဆော်နေတယ်လို့အင်တာပိုရဲတပ်ဖွဲ့တွင်းရင်းမှုချုပ်ဂျော်ဂန်စတော့ကအခုလိုပြောပါတယ်။
71% သူတို့ရဲ့52%ကနေကမျိုးသမီးတွေနဲ့ကလေးငယ်တွေပါသူတို့ကလေမဲဆိုင်ရာမတရားအမျက်ထုတ်တာကိုခံကြပါတယ်။ဝန်ထမ်းကြီးတွေပြည်စည်းတဲ့သူတွေကိုရုံးတင်ရေးယူနိုင်မှုက
နိုင်ငံတကာဥပဒေနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်အခြေခံလိုအပ်ချက်ဖြစ်လို့အကြောင်းကြားဖို့ကျွန်တော်တို့ကတောင်းဆိုပြစ်တာရက်ခဏပါ။နိုင်ဂျီးရီးယားနိုင်ငံကလည်းလိင်ပိုင်းဆိုင်ရာအကြမ်းဖက်သူတွေကိုလူတွေကိုကြိုပြီးအသိပေးတဲ့မှတ်ပုံတစ်စနစ်ကိုတနင်္လာနေ့မှာစပြီးကျင့်သုံးပါတယ်။အဲ့ဒါမှပြုကျင့်ခံရသူကိုကာကွယ်ရမယ်အစား၊ပြုတဲ့သူကိုကာကွယ်ပေးနေတဲ့စနစ်ကိုအဆုံ
လူမှုအတိုင်းဝိုင်းကောင်းကျိုးအတွက်ဆောင်ရွက်တဲ့မြို့မီအယူတာအဖွဲ့အစည်းအလုံးအနေနဲ့အာဓမ္မပြုကျင့်တာဟာဖရာသခင်အလိုအရာဖြစ်တယ်လို့ယုံကြည်လက်ခံကြတဲ့အတိုင်းဝိုင်းတွေကိုဒါဟာအလေးနဲ့သတိပေးလိုက်တာပါဖရာသခင်ကြောင့်ဆိုပြီးပြစ်ထားလို့မရပါဘူးတရားဥပဒေနဲ့အညီဆောင်ရွက်ရပါလိမ့်မယ်
ဒါပေမဲ့လည်းအမျိုးသမီးတွေကိုအကာအကွယ်ပေးရေးကိစ္စလူတိုင်းကကြိုးဆိုကြတာတော့မဟုတ်ပါဘူးစပိန်နိုင်ငံလက်ရာအစွန်းရောက် Vox Party ကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကိုရှုံ့ချတဲ့ပါတီပေါင်းစုံရဲ့ကြေညာချက်ကိုလက်မှတ်ရေးထိုးဖို့ညှင်းဆိုနေတယ်လို့ Vox Party က Javier Ortega ကအခုလိုပြောပါတယ
် También
အကြမ်းဖက်မှုဒဏ်ကိုခံစားနေရတဲ့သူတွေထဲမှာအမျိုးသားတွေလည်းပါပါတယ်မိမတွေကတက်လို့တေးခဲ့တဲ့ယောက်ျားတွေလည်းရှိပါတယ်ဒါတွေကိုလည်းအကာအကွယ်ပေးဖို့လိုပါတယ်
တူရကီနိုင်ငံအစ္စတန်ဘူမြို့နယ်ကအမျိုးသမီးတွေရဲ့ဆန္ဒပြပွဲကိုအာဏာပိုင်တွေကစောစောပိုင်းကပိတ်တင်ခဲ့ပါသေးတယ်။နောက်ပိုင်းမှာတော့အကန့်အသတ်နဲ့လမ်းတချို့ကိုဖွင့်ပေးခဲ့ပါတယ်။အမျိုးသမီးတွေကိုလူစုခွဲဖို့မရုပ်ရည်လူအရည်တွေတုံးပြီးရဲတွေကလူစုခွဲခဲ့ပါတယ်ရှင်
။ရှိပါတယ်။ VOA ရဲ့အင်္ဂါညချမ်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါလိမ့်ခင်ဗျာ။မကြာခင်မှာတော့ကျွန်တော်တို့တိုင်းရိုက်လီလိုင်းအစီအစဉ်အပြင်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုထုတ်လွှင့်သွားမှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညပတ်အစီအစဉ်လေးကိုည10:00အထိလိုင်းလွင့်မီတာ19 25 32နဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံခွဲအတွင်းမှာတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်လေးကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဥသိမ့်ထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။သမ္မတဒေါ်နယ်ထရန့်ကိုရေးရွေးစုံစမ်းမှုတွေနဲ့ပတ်သက်ပြီးအစီအစဉ်ခန်းစာထုတ်ပြန်မှုအောက်လွတ်တော်အမတ်တွေဒီသတင်းပတ်မှာဆက်ပြီးပြင်ဆင်နေတဲ့အကြောင်းစုံစမ်းစစ်ဆေးတဲ့ကော်မတီဥက္ကဋ္ဌကသတင်းဝင်နေ့မှာပြောဆိုပါတယ်။ဒီသတင်းပတ်တွေအတွင်းမှာပဲဒီမိုကရက်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေထဲမှာနောက်ထပ်တစ်ယောက်ဒိုးလာခဲ့ပါတယ်။
If you would please rise and raise your right hand, I will begin by swearing.
ကျောင်းပြန်တန်ကြားထုတ်လို့နဲ့ဂျာနာဝဲဒီနှစ်ပတ်ကြာကျင်းပပြီးချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဟာကျင်းဝတ်ချိုးဖောက်ခဲ့တယ်ဆိုတာသက်သေပြနိုင်ခဲ့ပြီဖြစ်တဲ့အကြောင်းဒီမိုကရက်တီဘက်ကပြောပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောဆိုသွားခဲ့တာပါ
။ The president has used his office for his own.
သမ္မတကသူ့ရဲ့လုပ်ပိုင်ခွင့်တာဝန်ကိုပုဂ္ဂိုလ်ရေးအတွက်အလွဲသုံးစားလုပ်ပြီးအသုံးချခဲ့တာပါ။ American ပြည်အောင်စုရဲ့အမျိုးသားလူမျိုးရေးကိုတေးသိမ့်နှိမ့်မင်အောင်လှုပ်ဆောင်ခဲ့ပါတယ်။
ယူကရိန်းကိစ္စနဲ့ပတ်သက်ပြီးအဓိကသက်သေတွေတော်တော်များများကတော့လွတ်တော်ချမ်းသာဘွဲတွေမှာထွက်ဆိုမှုညှင်းဆုံနေသေးပါ။သမ္မတထရန့်ရဲ့အင်ဂျီတော်ကလည်းသက်သေမထွက်ကြဘူးအမိန့်ပေးထားပါတယ်။သမ္မတထရန့်ကတော့ဒီစုံစမ်းစစ်ဆေးမှုတွေဟာလောက်ကျန်ဖန်တီးတာဖြစ်ပြီးဒါကိုလူတွေမယုံကြတဲ့အကြောင်းအခုလိုပြောဆိုနေပါတယ
်။ I think we had a tremendous week with the hoax, you know, the great hoax.
ခန်းဆောင်လိန်ညာတဲ့လောက်ရက်တွေပေါ့ဒီသတင်းပတ်တွေမှာလူတွေအကြီးအကျယ်နားလည်သွားခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအရေးယူဖို့လောက်တာကတမင်လောက်ကျန်တာပါ။ဒီလိုလှုပ်လိုက်လို့လူတွေနားလည်ပြီးကျွန်တော်တို့ကိုအကြီးအကျယ်ထောက်ခံလာပါတယ
်။ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းအထက်လွှတ်တော်မှအေမီဂလိုဗာချာကတော့ရထားတဲ့အထောက်ဓာတ်တွေအရအထက်လွှတ်တော်မှလည်းဆက်ပြီးစစ်ဆေးကြားနာဖို့လုံလောက်တယ်ဆိုပြီးတင်းငွေတွေက ABC ရုပ်သံကိုခုလိုပြောပါတယ
်။ This is the global version of Watergate where a president is trying to get dirt.
ဒီနိုင်ငံကောင်းဆောင်တယောက်ကနေနိုင်ငံရေးပြိုင်ဘက်ကိုအကောက်ကြံမှုဖိအားပေးတာကဒီနေ့ကမ္ဘာမှာ Watergate အရှုပ်တော်ပုံပုံစံတစ်မျိုးပါပဲ။အခုဒီမှာဖြစ်နေတာကအခြေခံအဖြစ်ဒီအတိုင်းမှာဒီကိစ္စကိုကျမတို့ကြားနာဆစ်ဆေးသွားပါမယ်
။ဒေတော်တွေနယူးယောက်မြို့တော်ဝင်ဟောင်းဘီလီယံနာတစ်ထည်ကြီး Michael Bloomberg ကသူ့ Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဝင်ပြိုင်မယ်လို့တင်းငွေတွေနေ့ကကြေညာပါတယ
် Mike Bloomberg for president jobs creator leader problem solver
Mike Bloomberg ကသမ္မတအဖြစ်ဝင်ပြိုင်မယ်အလို့အကန့်ဖန်တီးမဲ့သူခေါင်းဆောင်ခေါင်းပြဿနာတွေကိုဖြေရှင်းပေးမဲ့သူဒီအချက်၃ချက်စလုံးနဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်သွားမှာပ
ါ Bloomberg ကဒီသတင်းပတ်အတွင်းမှာပဲအမေရိကန်ဒေါ်လာ38သန်းကုန်ကြခံပြီးမဲဆယ်စည်းရုံးမှုတွေစလုပ်နေပါတယ်ဒါပေမဲ့လည်းပြိုင်ဘက်သမ္မတကိုယ်စားလှယ်လောင်း Amy Global ချက်ကတော့မေတ္တာရှင်တွေဟာသူတို့ရဲ့ခေါင်းဆောင်ဘီလီယံနာတတိကြီးဖြစ်ဖို့တဲ့တခြားသူကိုပိုလိုချင်ကြတယ်လို့ ABC ရုပ်သံကပြောပါတယ
်။ They're not necessarily looking for the loudest voice in the room. They've
got အဲဒီမှာဘယ်သူအတန်အကျဲဆုံးလဲဆိုတာမျိုးကြည့်ပြီးရွေးဖို့မလိုအပ်ပါဘူး။ဒီလိုလူတစ်ယောက်လက်ရှိသမ္မတဖြစ်နေပြီးသားပါ။ဘယ်သူအချမ်းသာဆုံးလဲဆိုတာမျိုးကိုမေတ္တာရှင်တွေကကြည့်ဖို့လည်းမလိုအပ်ပါဘူး။သူ့မှာပတ်စံဘလောက်ရှိတယ်ဆိုတာအမြဲပြောနေတဲ့လူတစ်ယောက်သမ္မတဖြစ်နေပြီးသားပါ။ဒီလိုမဟုတ်တဲ့လူတယောက်ကိုမဲဆန္ဒရှင်တွေကရှာနေကြတာပ
ါ Michael Bloomberg ကဒီမိုကရက်တစ်ပါတီတွင်သမ္မတလောက်ဖြည့်ရေးရှင်ပြိုင်နေတဲ့ကိုယ်စားလှယ်တရားစင်ကျော်ထဲမှာနောက်ထပ်ထပ်ပြီးပါဝင်လာသူဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ပါတော့မယ်ခင်ဗျာအစီအစဉ်ထုတ်လို့သူကိုအောင်အောင်နဲ့အတူကိုသားညွန့်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ
်အင်္ဂါပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေလိုင်းအစီအစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံတိုင်းပြည်ငံဥဆောင်ကိုင်တွင်မဲ့ ICG key ကိစ္စပါမြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတာစီရေနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည့်ဆိုင်ရာနိုင်ငံကတရားရုံးမှာဆက်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်ဥဆောင်သွားဖြစ်ရှင်မဲ့ဆိုပြီးတော့ဆွေးကထုတ်ပြန်ပါတယ်လူခွန်ကြီးဒီမိုဆီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာရဲ့စန်ထားအာစန်ထားစရာဖြစ်ခဲ့ရတဲ့တောင်ဆန်းစုကြည်ကိုယ်တိုင်ကဒီမှုကိုဥဆောင်ကြံ့တွယ်မယ်ဆိုတဲ့အပေါ်မှာသရရှင်တွေကဘယ်လိုယူဆပါလဲကျွန်တော်သုံးသပ်ဆွေးနွေးမှာပါ။နောက်မြန်မာနိုင်ငံဘက်ကတကယ်ပဲခုခံဖြေရှင်းနိုင်မှာမလားဘာလို့သတိထားစရာလိုလဲကျွန်တော်ဆွေးနွေးကြဖို့ဖြစ်ပါတယ်။အဓိကပင်နိုင်ပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Internews အဖွဲ့ကြီးရဲ့သတင်းပညာရေးဆိုင်ရာဂျန်ပီဦးစိန်ဝင်းကိုစိန်ဝင်းဖြစ်ပါတယ်ဗျာ။ဒီ line ပေါ်မှာရှိပါတယ်။နောက်တူကတော့ဒီလူခွန်ကြီးနဲ့နိုင်ငံရေးဆိုင်ရာဒီလေးလာရေးစောင်းပါးတွေသုံးသပ်ရေးသားသူဖြစ်တဲ့ကိုမှုသက်နှစ်ဦးစလုံးဒီ line ပေါ်မှာရှိပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးကိုစိန်ဝင်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ။ကိုစိန်ဝင်းကြားရမယ်ထင်ပါတယ်။ဟယ်လိုကိုစိန်ဝင်ကြားပါလ
ားဟုတ်ကဲ့
ဟုတ်ကဲ့ကိုစိန်ဝင်ခုနကကျွန်တော်ပြောလို့ပါပဲဒူတောင်ဆန်းစုကြည်ကဒီ The Hague ဒီ ICJ ကိုသွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ We Stand With You ဆိုပြီးတော့တော်လေးကြိုဆိုကြတဲ့အင်အားစုတွေတော်များလည်းတွေ့ရပါတယ်ဒါပြင်တစ်ဖက်မှာဒွန်ဆန်းစုကြည်သွားတာဟာမကောင်းဘူးဆိုပြီးတော့ကန့်ကွက်တာတွေလည်းရှိပါတယ်ဒါပေမဲ့ဒွန်ဆန်းစုကြည်သွားတာကခေါင်းဝင်ခံတယ်ဆိုပြီးတော့လည်းဝေဖန်တာတွေလည်းရှိနေပါတယ်အမျိုးမျိုးပေါ့နော်အဲ့တော့ဒီတုံ့ပြန်ချက်တွေတန်းပတ်သက်လို့ပါခြုံပြီးတော့ကိုစိန်ဝင်ပါများပြောလို့ပါတယ်ခင်ဗျဒွန်ဆန်းစုကြည်သွားပြီးဥဆောင်တာတကယ်ပဲဟန်ကြပါမလား
ပထမဆုံးတော့ဒီ ICJ အမှုကိုဖြစ်လာတဲ့ဒီလိုမျိုးတရားရင်ဆိုင်မယ်ဆိုတော့ကောင်းတဲ့အချက်ကတော့ဒီမှာဘာတွေဖြစ်ခဲ့လဲဆိုတဲ့ဟာကိုကျွန်တော်တို့ပို့ပြီးတော့အသေးစိတ်တီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်เนาะကျွန်တော်တို့ဒါတက္ကပါလုံးပေါ့လေတီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်ဘောဆန်းစုကြည်ရသွားမယ်ဆိုတဲ့အခါကျတော့သူကဘယ်အာနဲ့သွားမှာလဲပေါ့သူကဒီအာရယာမဟုတ်ခဲ့မဟုတ်ပါဘူးပေါ့เนาะဒီsecurity crisis လောက်တာလည်းမရှိပါဘူးဟိုဒါမှမဟုတ်ငင်းမှာပဲဆိုရင်တော့လေအဲပြဿနာရှိတာပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့အမှန်တရားအတွက်ကိုအာဟိုတွားရှင်းဆိုင်မယ်အဲ့ဒါမျိုးဆိုရင်တော့ဓမ္မကောင်းတဲ့ဟာဖြစ်လာမှာပေါ့နော်ဒီမှာကအဲဒီမှာကဘာဖြစ်လဲဆိုတော့ဒွန်ဆန်းစုကြည်ကျွန်တော်ဟိုသမီးရဖြစ်တာပေါ့တကယ်ဟုတ်တည်ရလားပေါ့နော်အဲ့ဒါပဲလို့လဲဆိုသူတောက်လျှောက်ပြောနေခဲ့တဲ့အဲစကားတွေကိုပြန်ပြီးတော့ပေါက်ရတဲ့အခါကျတော့အချိန်နည်းမှန်ကိုသူမတိပဲနဲ့ဒါမျိုးတွေဖြစ်မယ်လို့သူမထင်ဘူး။နောက်ပြီးတော့သူ့မှာသူကဗန်ချိကမှုကမယုံဘူးပေါ့။ဒါတွေကလကလျှောက်ပြောနေတာဟာလားငါနိုင်ငံဟိုဟိုသူများတွေကနိုင်ငံတခြားနိုင်ငံတွေကတိုက်ခိုက်ခြင်းလို့ဒါမှမဟုတ်လို့ရှင်ငါ့ကိုတိုက်ခိုက်ခြင်းလို့စသည်ပေါ့နော်။အဲ့လိုမျိုးဟိုတန်တရားအမြင်နဲ့ပဲတနေ့အမြင်ထားတာပြဿနာမဟုတ်ဘူးသူကအဲ့ဒါကိုဟိုနားထောင်ဖို့ကိုတောင်အချိန်မပေးတာအာဘာဖြစ်လို့လဲဆိုတော့ဒီအနေနဲ့ပတ်သက်လို့နိုင်ငံတကာပြောလို့ရှိရင်သူဟိုအင်မတန်မှအကဲဆက်ပြီးတော့တုံ့ပြန်တာတွေထလာရဟင်းဒီကိစ္စလို့ဘာလို့ဒါမျိုးတွေအများကြီးတွေ့ရတဲ့ခါကျတော့အချိန်မှန်ကိုသူမသိဘူးလို့ဒါမှမဟုတ်မသိကျင်တာနဲ့ပဲဟိုမသိသွားတာပါเนาะအဲ့ဒါမျိုးတွေအဲ့တော့ကျွန်တော်ကတော့ဒီလိုမျိုးတရားညင်ဆိုင်မှုကနေပြီးတော့တော့ WG ရဘယ်လိုဖြစ်တာလဲအဲပြီးတော့ဒီအမှုတွေအရဘယ်လိုဖြစ်တာလဲဒီလိုမျိုးပြင်းပြထန်ထန်ဖြစ်ခဲ့တဲ့အများအများဖြစ်ခဲ့တာတကယ်ကျွန်တော်တို့တမိုင်းမှာလူတမိုင်းမှာကိုကြီးမားတဲ့အမဲဆက်ကြီးပေါ့နော်အဲ့ဒီဟာနောက်ပြီးဒါမျိုးတွေနောက်ဘယ်တော့အခါမှမဖြစ်အောင်ကျွန်တော်တို့လူအဖွဲ့စည်းကလည်းစောင့်ရှောက်ခြင်းစိတ်တွေပေါ်လာအောင်ဆိုတဲ့အားမျိုးဖြစ်တယ်ပဲလို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီညမှာမေးချင်တာကခုနကကိုစိန်ဝင်းကဒွန်ဆန်းစုကြည်တကယ်ပဲဒီအဖြစ်ပြက်တွေကိုတကယ်ပဲသိရလားဆိုတော့တန်လျာပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်းထုတ်ချင်တာကတက်မလို့ဘက်ကတော့တကယ်တမ်းပြောရင်သူတို့ကိုယ်တိုင်ပတ်သက်နေတော့ချက်လက်တီတော်များရှိပုံရပါတယ်ပြောရမယ်ဆိုရင်ဂူတာပြင်ကိစ္စကိုအခုပဲဒီနေ့ဆိုရင်ပဲတက်မလို့ခုံရုံကနေပြီးတော့ဆက်စည်းမှုတွေစတင်နေပြီပြောရရင်သူတို့တက်မလို့ဘက်ကလည်းပြောနေတာအချက်လက်အားဖြင့်ဒွန်ဆန်းစုကြည်ကိုပံ့ပိုးသွားမယ်ကူညီသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေပါတယ်ခင်ဗျာဒွန်ဆန်းစုကြည်ဘက်ကရောတမ်ရော်နဲ့ပူပေါင်းဆောင်ရွက်ပါမလားဒီချင်းဒီကိုဘယ်လိုမြင်ပါလဲခင်ဗျာတမ်ရော်နဲ့အစိုးရဆက်ဆံရေ
းတမ်ရော်ဘက်ကဆိုရင်ဒီကိစ္စကြီးကကျွန်တော်အသုံးပြချက်ကတော့မပြီးသေးတဲ့အဲဟိုဟာစလန်ကိုမပြီးသေးတဲ့လုပ်ချက်ကြီးတစ်ခုကိုသူတို့ဟိုလုပ်တယ်လို့ပဲမြင်ပါတယ်ဒါကအခုမှစတာဟုတ်ဘူးလေဒီဥညွန်လက်ထိုက်တွေကနေပြီးတော့စလိုက်တဲ့ဟာအရှင်သက်အဦးတန်းရှိရခွန်လာပေါ်လို့ဘူဂျိုခင်ညွန်တို့အဲ့ဒါအနေပြီးတော့အခုနောက်ပိုင်းကိုဆက်လာခဲ့တဲ့ဟာတဘောကတော့ဗျာဒီလူတွေကဒီတို့နိုင်ငံမဟုတ်ဘူးနိုင်ငံများနေပြီးတော့ဝင်လာတာဆိုတဲ့ဟာအဲ့ဒါတွေကအရင်တော့ ဘလို့တော့ပြလာတာနောက်ပိုင်းတဖြည်းဖြည်းရှုံလာတယ်အဲ့ဒီယုံကြည်မှုကဆိုဆိုက်တီထဲမှာကျွန်တော်တို့လူပွဲဒီမှာရောဟောဒီယုံကြည်မှုကပြင်းလာတယ်ကျွန်တော်တို့ဟိုဒီဒီမိုကရေစီအရာစုဆိုတဲ့လူတွေကတန်းတဲ့နေရာတွေမှာဒီမိုကရေစီစတဲ့ဒီကိစ္စမှာတော့လုံးဝလာမရဘူးဒါကဟိုနိုင်ငံကြီးတော်သူဆိုတဲ့ဟာဒီဖြစ်သွားပြီးတော့သူတို့ရဲ့ရည်ရည်ချက်တွေကပြောင်းပြန်ကြံကုန်တာအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဟောဒီဟာဒီကဟိုတမတော်ဟိုအနေနဲ့ရတယ်ခုနကလူမျိုးကဟောဟို affinity business ဆိုတဲ့ဟာမျိုးအတူရှိကြတယ်လို့ထင်တယ်ဒီလောက်ပမာဏများဒီလိုဒီလိုမနေနိုင်အောင်ဆိုပြီးတော့စီမံကိန်းဟိုဘော organize ဖြစ်ဖြစ်နဲ့လုံနိုင်လာကတာမန်လူမလုံးနိုင်ဘူးသူကအစမ်းကြီးဟိုအာနာအစမ်းထက်တဲ့လူပဲလုံနိုင်နေဟာမျိုးပါလား
ဟုတ်ကဲ့ကျွန်တော်ဒီနေရာမေးချင်တာကဒေါ်ဆန်းစုကြည်ကဒီအမှုကိစ္စမှာခုနကရှင်းနေရှိရတဲ့ကတော့သူကားထားပြီလို့ဆူရဘက်ကပြောပါတယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေရှိပါလားတကယ်ပဲပူးပေါင်းဆောင်ရွက်နိုင်လားစစ်တပ်ကတော့ပြောတယ်သူတို့ကတော့ပူးပေါင်းဆောင်ရွက်ပြောပါတယ်သ
ူကကျွန်တော်ထင်တဲ့ဟိုပေါ့ international community ကိုလည်းငါရှင်းပြလိုက်ရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းတကောင်းဖြစ်နိုင်တာပေါ့နော်နောက်တစ်ဖက်မှာကျတော့ဒီပြည်တွင်းနိုင်ငံရေးမှာကျတော့ဟုတ်ပြီငါရက်တည်ပေးမယ်မင်းတို့ငါ့ဥဒ္ဒါထောက်ခံလိုက်အဲ့ဒီဟာနဲ့तू ကအလံကံပြီးတော့တက်မှာပေါ့နော်အဲ့ဒါကလေဒီ ICG ဟာကတော့ဟိုတစ်ဖက်မှာကျွန်တော်ထင်တယ် ICG ကိုဟိုပထမမမျော်လင့်ခဲ့ဘူးလို့ထင်တယ်အများပြန်တော့ ICC လို့ဟာမျိုးပဲပေါ့နော်အာဒီ priority process ကြီးကမဖြစ်နိုင်ပါဘူးဆိုတာနဲ့ပဲစကားရတယ်ဒါပေမဲ့ ICG ရဲ့အဲဟာဟိုသူတို့ဟိုမကြေးမိကြဘူးမြန်မာပြည်မှာလည်းဒီတန်ခါးကဥပဒေတွေလေ့လာတဲ့လူကမျိုးဆက်ပြတ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့ဆိုတော့ तू ကတော့ဟိုသူတကင်းရတော့ဟိုနောက်တစ်မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာကိုစိန်ဝင်လေးလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကိုမှုသစ်ဖိတ်ခေါ်ကြပါလေကိုမှုသစ်ကတော့ကျွန်တော်တခုမေးချင်တာကအခုဒေါ်ဆန်းစုကြည်သွားမှနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဲမှာကောပြည်ပမြန်မာတွေဈာရဲမှာတော့ဒီ Western with အောင်ဆန်းစုကြည်ပေါ့နော်ဒေါ်ဆန်းစုကြည်နဲ့တူသသားရဲ့ရက်တီတယ်ဆိုတဲ့လှုပ်ရှားမှုတွေပေါ်လာတယ်ဒါအပြင်ထောက်ခံပွဲတွေတချို့ဆိုအခုစကိုင်းမှာလုပ်နေပြီမန္တလေးမှာလုပ်မယ်လို့သိရပါတယ်အဲ့တော့ဒီထောက်ခံပွဲတွေဒီလိုလှုပ်တာတွေကတကယ်တမ်း ICG သွားမဲ့ကိစ္စမှာအကျိုးဖြစ်ရလားအကျိုးရှိရလားဘေးထွက်ဆိုးကျိုးတွေရှိနေလားကုမှုသက်ဘယ်လိုများသုံးသပ်မိပါလဲ
ဟုတ်အဲ့ဒါကတော့ကျွန်တော်မြင်တာပေါ့ကျွန်တော်မြင်တာဆိုတော့ကဒီဒေါက်တာစီတီကဒီလူလူထောက်ခံမှုအများကြီးနေပေါ့ဆိုတော့မြင်တဲ့ဟာကဒီကျွန်တော်ဒီသူသွားမယ်ဆိုတာကအပေါ်အားဖြင့်ကြည့်လို့ရှိရင်ဒီလူတွေကိုညှို့ညွတ်သွားတာမျိုးဒီမျိုးသားချင်းကြားစီပိုကောင်းစီတာမျိုးပြောရမယ်ဒါတစ်ခါမှကျွန်တော်မြင်တာကျွန်တော်စိတ်ပူတဲ့အခြေအနေမှာကျွန်တော်ရှိရလို့မြင်တယ်ကျတော့ဗာလဲဆိုတော့ဒီလူတွေကြားထဲမှာပုံပြီးဖြစ်နေတာကဒီနိုင်ငံသားမုန်းပြီးတဲ့စိတ်တွေတော့ဒီဆွေရောက်မျိုးသားရေးဝါဒတွေပုံပြီးမီးထိုးလိုက်လို့ဖြစ်သွားတယ်။ဗာလဲဆိုတော့ဒီဒေါက်တာစုကြည်ကိုယ်တိုင်တရားသွားခြင်းဆိုင်ရပြီးမြန်မာပြည်သူတွေတရားစွဲခံရတယ်ဆိုတော့အခြေအနေမျိုးကြီးလူတွေကဟိုမြင်သွားရောမြင်တဲ့ခါကျတော့အခုဆိုကျွန်တော်ထောက်ခံဆန္ဒပြပွဲလုပ်မယ်ဆိုတဲ့ဟာတွေပေါ်လာပြီးနောက်ဒီဒီချမ်းဝီဆိုပြီးဆိုရှယ်မီဒီယာတွေမှာလုပ်တဲ့ကိစ္စမျိုးတွေပေါ်လာတယ်ပေါ့နော်။ဆိုတော့အဲ့ဒါကဒီထောက်ခံဆန္ဒပြပွဲဒီမှာဖြစ်မယ်ဆိုလို့ရှင်ကျွန်တော်ကြည့်မယ်ဆိုဒေါက်တာစုကြည်ကိုထောက်ခံရင်ဒီလောက်တာဆိုပေမဲ့လည်းတစ်ခါမှကဒီသူတို့တောင်းတော့တဲ့တကယ်တော့ဒီမှာပြည်ရေးဝင်ဆက်တာလက်မခံနိုင်ဘူးဆိုတာတွေပါလာမယ်။ရင်းကြဝင်လက်မခံဘူးဆိုတဲ့ကိစ္စတွေပါမယ်။နောက် ICJ ကိုဆန့်ကျင်တယ်ဆိုတဲ့ကိစ္စမျိုးတွေပါလာနိုင်တယ်ပေါ့နော်။ဆိုတော့ဒါကဟိုကျွန်တော်တို့ဒီတကယ်လို့ဒါဟိုဘက်ကလာဒီဟာနဲ့ပတ်သက်ပြီးတော့ဒီအချက်လက်တွေခိုင်ခိုင်မာမာတွေတက်တွေခိုင်ခိုင်မာမာတွေနဲ့ထုတ်ပြလာပြီဆိုလို့ရှိရင်ဆိုတော့ဟိုတစ်ခါမှဒီကြီးသူတွေကိုယ်တိုင်ကဒီလူများစုကိုယ်တိုင်ကဒီကျူးလူမှုတွေကိုထောက်ခံအားပေးခဲ့ကြရတယ်ဒီဖုံးဝေခဲ့ကြရတယ်ဆိုတော့သဘောကိုတက်ရောက်သွားနိုင်တယ်အစိုးရကတော့ဒီလူနေစုတွေပေါ်မှာလည်းမြန်မာပြည်ကလူနေစုတွေပေါ်မှာဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဆိုတော့ဒီအရေကိုနိုင်ငံတကာအမြင်ရလဲရှိပြီးသားပေါ့နော်ဆိုတော့ဒီရှိပြီးသားဟာတွေကိုဒီလိုဝီတန်းဝီလုပ်တဲ့ကိစ္စမျိုးတွေနောက်ဒီဆန္ဒပြမယ်ဆိုတဲ့ကိစ္စတွေကပို့ပြီးတော့ဒီတက်တည်ကြပေးရဲ့ဆိုတဲ့အခြေအနေရောက်သွားနိုင်တယ်ဆိုတော့အဲ့ဒီခါကျတော့တကယ်တာဝန်ရှိတဲ့လူတွေရှိကိုပြင့်မဲ့ထားလို့မဟုတ်တော့ဘဲနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ရဲ့ဆိုတဲ့ကိစ္စမျိုးရှောက်လာနိုင်တယ်လို့ကျွန်တော်ကဒီဟာစိုးရိမ်မိရပေါ့နော်ရောက်လာနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာနောက်တစ်ချက်ကဒါကဒီဟုတ်ဘယ်လိုပြောမလဲဒီအစိုးရအနေနဲ့ကောဒီနိုင်ငံကြီးခေါင်းဆောင်အနေနဲ့ကောဒီဆန္ဒပြပွဲတွေကိုဒီအားပေးအားမြောက်ပြုရဆိုတဲ့ကိစ္စကြီးကနိုင်ငံတကာအမြင်မှာမကောင်းဘူးပေါ့မကောင်းမဲ့အလားလာမရှိဆိုတော့ဒါကြီးကိုတနိုင်ငံလုံးကပေါင်းပြီးလုပ်နေကြတာဆိုတော့ယူဆချက်ကိုဟိုကြောက်သွားသိနိုင်တယ်ပေါ့တကယ်တာဝန်ရှိတဲ့လူရှိမရောက်တော့ဘဲနဲ့တနိုင်ငံလုံးဘက်ကဥတည်ပြီးလက်လာနိုင်အဲ့တော့အဲ့ဒါကျွန်တော်မြင်တာကတော့ဒီတကယ်ကျွတ်လို့နေသူတွေနဲ့မဆိုင်ဘူးဟိုကျွတ်လို့နေသူတွေရဲ့ပြည်သူတွေနဲ့မဆိုင်ဘူးရက်ဖက်ဒီမိုကရက်တစ်ခေါင်းဆောင်အနေနဲ့မဆိုင်ဘူးဆိုတဲ့ကိစ္စကိုစကားနဲ့ပြန်ပြီးခေါ်ထုတ်ဖို့လိုတယ်ကျွန်တော်ဟိုဆိုလိုချင်တာကလူသားဒီမျိုးနဲ့ပေါ့ကျွတ်တဲ့ရာသီမှုတွေကိုလူလူကလက်မခံဘူးတန့်ကျင်တယ်ဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ရှိတဲ့သူတွေပေါ်တော့မယ်ဆိုလို့ရှိရင်ဒီ oxygen နဲ့ကူးပေါင်းနိုင်တယ်နိုင်ငံတကာနဲ့ကူးပေါင်းနိုင်တယ်ဆိုတဲ့ကိစ္စမျိုးလူခွင့်ကိုတန်ဖိုးထားရဆိုတဲ့ကိစ္စမျိုးပုံပြီးကြတာပြင်းနေရမှာ
ဲ့အဲ့အရာကြီးပြတာနဲ့အစာကူးချင်နေတာဘာဖြစ်နေလဲဆိုတော့ဒါဒီလိုကျူးလွန်တာတွေကိုထောက်ခံနေဟိုဒါတွေနဲ့သူရက်တည်နေဆိုတဲ့အားမျိုးပုံရောက်နေဒါကကျွန်တော်တို့ဒီကိုသွားမဲ့အချိန်တွေအတွက်ကိုနိုင်ငံတကာရဲ့အမြင်အတွက်ကိုပို့ပြီးတော့မကောင်းလို့ကျွန်တော်ယူဆတယ်ခင်ဗျာ
ဟုတ်ကဲ့ကုမှုသိကျေးဇူးပါဒီကိုစေဝင်တဲ့ကုမှုသိလူတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေဖိတ်ခေါ်ကြပါတယ်တို့ရှင်တွေမှာလည်းဒီစနေချင်းနဲ့တို့ရှင်များများပို့တဲ့အကြောင်းလို့ကျွန်တော်စီစစ်ပြီးတော့ခေါ်ယူသွားပါမယ်အရင်ဆုံးမောင်တော်မျိုးကဥလထွန်းဖိတ်ခေါ်ကြပါတယ်ခင်ဗျာဥလထွန်းကတော့ပြောရမယ်ဆိုရင်တော့ဒီရွန်ဂျာရေးခင်းနဲ့ပတ်သက်ပြီးတော့ကိုတိုင်ကိုကြကြုံနေမျက်မျက်သက်သေလို့လည်းဖြစ်နေတဲ့ခါကျွန်တော်ရှိပြီးစာပြီးပို့တဲ့ခါကျတော့သူ့ရဲ့အချင်းကြီးသူ့ရဲ့သဘောထားကိုကျွန်တော်သိအောင်လို့ဒီခါလေးဖုန်းနဲ့ခေါ်တာပါကုလထွန်းဟိုကုလထွန်းပြောလို့တဲ့အကြောင်းအရာကိုတူတူလေးနဲ့ဆွေးနွေးပြောဆိုပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီကိစ္စမှာ ICG ကိစ္စမှာဘောနောတောင်းဆင်းစုရှိခုတိုင်းသွားရောက်ဒီဆိုင်နေသူပြီးတော့ပြောနေတာစီကဒီလိုပြနေလေဆိုတော့ဒီဂျီနိုဆိုက်ဆိုတဲ့ဒီလိုမျိုးဟောပေါ့ဆောက်မဲ့ပြီးဆောက်တဲ့စီမိုးကြီးတစ်ခုကိုချူးလွန်တဲ့အခါဒီပမာစကားဟောစတုကွန်ရှိကြလို့ပေါ့မောင်တက်မေတည်ရဲ့နဲ့အဲ့လိုမျိုးအထူးတော့ချူးလွန်နေရပေးလို့ကျွန်တော်တို့လူငင်းနေနေရပါတော့။ဘာလို့ဆိုတော့ကျွန်တော်တို့ကဒီအနေရတဲ့ဒီမှာကျွန်တော်တို့ကခါရချင်းချင်းနဲ့ပြည်တယ်မျက်မြင်သက်သေလေးပြည်တယ်။ဒီအခု SCG မှာ SCG ကိစ္စမှာတရားစီရင်ပါရပြောတာကဘယ်လိုပြောမလဲကျွန်တော်တို့ဒီမှာနိုင်ငံတကာပြည်ဌာနဒီမှာပြည်စီပေါ်လာတဲ့အခြေအကအရေးကြီးနေပါရပြောတာဒီလိုတော့ဒီအောင်ဆက်စီစီတဲ့ဒီအစ်စ်ကွန်ဆယ်လာပြည်ကနေဒီအထူးတွေပြီးတော့ဝါရမားတွေသင်္ကေတကြတာဒီကျွန်တော်မှာဆောရတယ်အများကြီးရှိတယ်ဒီပုံမှာ solution self ဒီနေကမရှိမှုတစ်ခုရဲ့ပုံစံကိုယူပြီးတော့ဒီဘင်္ဂလီတွေကရခိုင်ရွာတွေကိုမရှိနေတဲ့သူကြီးတို့တင်းကျင်တဲ့အဲ့လိုအထောက်အထားတွေလေးရှိတယ်ပြီးတော့နောက်နောက်ဆီစီတုန်းကသူတို့ဘူရဒီမှာဘောင်းစီစီဒီအောင်ဆက်စီစီပူလိုက်ကျော်လေးကျော်တယ်ပြီးတော့ဒီနေ့တူတဲ့အခုလာပြီးတော့ဒီစစ်ကဘူရဒီမှာသူတို့ဟောပေါ့လာလန်သွားတဲ့ဘာညာပြောပြီးတော့အဲ့လိုမျိုးဘယ်လိုကြည့်နေရလဲဆိုတော့မောင်ကလို့ပေါ့မိကခါဆူဖြစ်မယ်အဲ့လိုမျိုးပြောနေရစေကကျွန်တော်စီမကောင်းဘူးနောက်ပြီးတော့ကျွန်တော်ကဒီ novel fiction ရောက်ပေါ့တအားကိုကျွန်တော်ကမျော်လင့်ချက်ဖြစ်တယ်ဆရာမြတ်သားမှုကိုရမယ်ဆိုတော့ကျွန်တော်မျော်လင့်ချက်တယ်ဒါမဲ့ဒီကိုယ်တိုင်ကအခုဖယ်ဆင်းဒီကူအားပြနေတယ်လို့ခါဆူနေတယ်လို့ကြည့်နေတော့ကျွန်တော်ကဘယ်လိုပြောမလဲဆင်းနေရဆိုတော့ဒီစိတ်မကောင်းဘူးကြီး
ဟုတ်ကဲ့ခင်ဗျာအကူလှထွန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူဖိတ်ခေါ်ကြပါလေအမေရိကန်ပြည်အောင်စုကကိုခိုင်စုပါကိုခိုင်စုဆွနီမိမြန်လို့ရပါတယ်ခင်ဗျာတူပေါ့
ဟုတ်ကဲ့ပါကျွန်တော်ဒီအခုနေ့ဒေါအောင်ဆန်းစုကြည် ICC ဆိုင်ဆိုင်နဲ့နေပြီးကျွန်တော်ဆွနီရှင်ကတော့အဓိကကတော့မြန်မာနိုင်ငံမှာဗျာအဓိကကဒီဘေးကလေးကလာကိစ္စတစ်ခုလေးပဲနဲ့မဟုတ်ဘဲနဲ့အခုကတော့မြန်မာနိုင်ငံတနင်္ဂနွေလုံးနေပြီရဲ့ဟောလေးစေအော်ရှိတ်စေလေးစေရှိတ်ဟောလောလောရေးရပြီးတဲ့ကာလနဲ့ဟောပတ်ဖို့လာတဲ့တော်ခံရေးကာလအခြေချင်းမှာပါနေပြီရဲ့ဟောကရင်ရောကချင်ရောအဲ့ဒီနေမီတွေမှာနေပြီရဲ့သူတို့တွေကနေပြီရဲ့ပတိကျအဲအသားဖြတ်ခဲ့တဲ့လူတွေကအများကြီးရှိခဲ့တယ်အဲ့တော့ဒီဟာကတော့ဒီကျွန်တော်တို့အလုံးမလုံးနိုင်ဘူးပေါ့ဒီနေ့လေးတော့နေပြီးရင်ရခိုင်ပြည်မှာနေပြီးရင်အဓိကကသူတို့သားချနေတယ်ဟောပြည်သူတွေကိုတိတ်ပွင့်မရှိဘဲနဲ့အဓိကကအလုံးလုံးနေတယ်ဗျာအဲ့တော့ပြည်သူတွေကတအားပြေနေရတယ်အဲ့တော့ဒီဟာကတော့တကယ်တကယ်နေပြီးရင်ဟော NCC ကိုတော့ရောက်ပြီလို့တော့ကျွန်တော်ထင်တယ်အဲ့ NCC ကဖြစ်ရှိမှပဲကျွန်တော်တို့ဒီဟာကတော့ဟောဖြစ်နိုင်မယ
်ဟုတ်ကဲ့ကိုခန်းစိုးကျေးဇူးပါခင်ဗျာကျွန်တော်တို့ကိုခန်းစိုးပြောလို့လာကျွန်တော်သဘောပေါက်ပါပြီနောက်ထပ်သွားရှိတူလဲကျွန်တော်ဖိတ်လိုက်ချင်လို့အာထိုင်းနိုင်ငံကဦးတန်းအောင်ဦးတန်းမောင်ထင်ပါတယ်ခင်ဗျာဦးတန်းမောင်ဆွေးနွေးမိမြလို့ရပါတယ်တူပေါ့
ဟုတ်ကဲ့ကိုဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်လေးအဖွဲ့အများတော်ဆက်ကြတယ်ဆွဲကြတယ်ဘာမှအကောင်နဲ့မခေါ်ခဲ့တော့အာရိုညာရှိမရှိဟလာဘာဘာငါလိရှိပြီဥဖြစ်ကြီးကိုယ်တိုင်ပြောခဲ့ပြီးသားသူ့လက်ထက်မှာသူဝင်လာတဲ့လူအစ်စ်တွေလည်းမရှိတော့ပါဘူးလို့ပြောတယ်။နောက်အဲ့ဒီ6လပဲသူ25ရက်နေရာ30ကိုဝင်တိုက်ရပြောတာကအထောက်ထားမတွေ့ရပါဘူး။အင်းသူလူမျိုးတွေကိုမွတ်စလင်အုပ်ချုပ်တွေစောင်းပြပြီးတော့ပုံနဲ့မိရှုခိုင်းနိုင်တယ်။အဲ့ပုဂ္ဂိုလ်တွေကဘာညာရီဒီဟိန္ဒူဒုက္ခတွေစခန်းထဲမှာရှိပါတယ်။
တော့ဒီအောင်သားစုကြီးဟိုအမေစုသွားရှင်းတယ်ဆိုတာတော့သူ့ဟာဆွဲထားလို့သူတို့သွားရှင်းတာလေဟာပါဒါတော့ဟိုဒီခုကျွန်တော် RCS အစက်ကြီးခေါင်းဆောင်ကဒီတန်းပြည်နယ်လမ်းနေသွားမယ်ပြောတယ်သွားလို့မပေးဘူးဒါတန်းပလော်ကလုပ်တာလေဟုတ်တယ်မလားဗီဒီယိုရအမှုကြီးအမှုကြီးဒါထိုင်ကြည့်နေမလားအောင်သားဒီအမေစုနေနေတာလားဒီလိုတစ်ဖက်တည်းလုံးနေတဲ့ဟာကိုဘယ်ဘက်ကပါပြီးလုံးမှာတော့အမှန်တရားပေါ်မှာရက်မှာလားဟိုတန်းပလော်အိုးမေသူစားပြီးတော့ထောင်းတော့ကိုယ်တည်းကပြောခဲ့တယ်တမ်းမတော်တမျိုးမထင်ပါနဲ့တမ်းမတော်တမျိုးမထင်ဘူးတမ်းမတော်ကဘာမှဘယ်နိုင်ငံကမှတမ်းမတော်ကိုယုံကြည်ရမယ်ဒါမဲ့ပြည်သူကိုချစ်တဲ့တမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်မဖြစ်ဘူးအာဏာရှင်ရဲ့တမ်းမတော်ဖြစ်တယ်
ဟုတ်ကဲ့ခင်ဗျာကုတမ်းအောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်သူဖိတ်ခေါ်ကြပါလေကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆွေးနွေးမိအောင်လုပ်ရပါတယ
်တော့ဆန်းစုကြည်တို့ရာပြင်ပန်တာဝတ်တော်နိုင်ငံဆဲဝင်ကြီးလေးဖြစ်တယ်ဒါပြီးတော့အင်္ဂလိပ်လိုကြီးလေးလေးပြောထားတဲ့သူဖြစ်တယ်ပြီးကြဆိုးရွားဖို့ကျွန်တော်တို့ပြည်သူဒီအားလုံးမြန်မာနိုင်ငံတရားဆွေးတဲ့တွေ့သူကသွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာဘာမှကျွန်တော်တို့ဆိုးမကြင်ပါဘူးတို့လည်းဘာလဲဟိုကအကောင့်ဆုံးဖြစ်ရှင်းနိုင်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီဥစ္စာကတို့ဆွေးတဲ့ဆွေးချက်ကဒီမျိုးတော့တစ်ချက်ဖို့ကိစ္စနဲ့ပတ်သက်လို့ဆွေးဆက်နေတာအဲ့တော့သူကကျွန်တော်တို့လူခွေးကြီးရဲ့တက်မတော်ကချိုးဖောက်တယ်လားဆိုချိုးဖောက်တာပေါ့တော်တော်လူမျိုးတော့တစ်ချက်ဖို့ရင်လူမျိုးတော့လူမျိုးတုံးသွားအောင်အစိုးရကလိုင်းငင်ပြီးမှလုပ်ရဥစ္စာမဟုတ်ပါဘူးအဲ့တော့ဒေါ်ဆန်းစုကြည်ကသူကလူခွေးကြီးကိစ္စသူပြောမှမဟုတ်ဘူးအဲ့တော့လူမျိုးတော့တစ်ချက်ဖို့ဆိုင်ရာသူတို့ဟိုစိတ်တလေးနဲ့အဲ့လိုမျိုးသူရှင်ရေလုပ်ဖြစ်သလားဆိုတဲ့ဥစ္စာကသူကခြေပတ်တော့မှဖြစ်တယ်အဲ့ဒီနေရာမှာကျွန်တော်တို့ကတက်မတော်ကတော့သင်ခန်းစာပေါ့ဒီသူလူသူကနားလည်ရမှာကတော့ကျွန်တော်တို့ကဒီအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှဒီဘင်ကလေးဒီကိုသူတို့လူမျိုးတုံးအောင်တပ်ဖြတ်ပြီးတော့မှဆစ်စီရင်လောက်တာတော့မဟုတ်ဘူးအကျန်းဖက်သမားတွေကဒီနှီးရင်နဲ့သူတို့ကဟိုလူခွေးချိုးဖောက်နေကြတပ်မတော်ကချိုးဖောက်တာပဲဖြစ်တယ်လို့ကျွန်တော်မြင်နေကြ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုစလိုင်းပွေကွန်ကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါမယ်ကုစင်ဝင်နဲ့ကုမှုတွေကျွန်တော်ဒီတစ်ခေါက်တော့ပြည်တွင်းနိုင်ငံရေးဘက်ကိုလှည့်ကြပါမယ်ခုနကဒီတော်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပြည်ပအချင်းကြီးပေါ့နော်ပြည်ပနိုင်ငံတကာကရက်ခတ်နိုင်ရဲ့အချင်းကြီးခုကပြည်တွင်းနိုင်ငံရဲ့အချင်းကြီးပြောရမယ်ဆိုရင်တော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဝေဖန်သူတွေရှိသလိုပဲတညီတဲ့ဒေါ်ဆန်းစုကြည်သွားတာကိုကျင်းနဲ့အားရတာတွေတွေ့ပါတယ်ဥပမာတမ်ပရိုဆိုလူရှင်းလဲအစူသူတမ်ပရိုအနေနဲ့အစူရနောက်ကနေလိုက်မယ်ဆိုတဲ့ဟာမျိုးတွေရှိတော့ပြည်တွင်းနိုင်ငံကြီးအပေါ်မှာတက်ရောက်တဲ့ဂေးရနဲ့ပတ်သက်လို့ကိုစင်ဘယ်လိုယူဆပါလဲ
ဒီနိုင်ငံကြီးကတော့ဒေါ်ဆန်းစုကြည်ကခုနသူ statement ထုတ်လိုက်တယ်ဒီဆိုရ statement ထုတ်လိုက်တယ်နိုင်ငံတော်ကြိုးစားဖို့ကာကွယ်ဖို့ပြောမယ်ဆိုတဲ့ဟာအဲ့တော့အကောင်လုံးတော်တော်များများ cheer ဆင်ကြတယ်နော်ဒီဟိုကပေါ့ဟိုအားရကြတယ်အဲ့တော့မြန်မာပြည်ဒီပမာပြည်ဂျာမတဲမှာပေါ့ဒေါ်ဆန်းစုကြည်ရဲ့ထောက်ခံမှုတအားသဘောကျမှာအမှန်နဲ့နော်ပမာရတိရတာဒီဂျာထဲမှာလည်းသဘောကျမှာသို့တော်လည်းပဲတိုင်းသားဒီဂျာထဲမှာတော့ဒါကပမာပဲဆိုတိတ်မထူးဘူးဟိုဘာမှဟိုဒီလိုတော့လာပြီးတော့ဟိုဘယ်လိုပြောဟတ်တီတဲ့ဟာမဟုတ်ဘူးပေါ့နော်အဲ့တော့တပ်ဖက်မှာဟိုဒီဟိုပေါ့ဟိုတပ်ဖက်ကိုဟိုရိင်းတဲ့လူတွေနောက်ပြီးဒီဟိုပေါ့ပရမတော်ကအာဒေါ်တပ်ဖက်ကြီးဒီအနာဒီဟိုတိုက်ပြီးတော့ဝမ်ဖြစ်တဲ့လူတွေကြားထဲမှာလည်းအများတော့ဟိုမဆိုးဘူးဆိုတဲ့ဟာလေးတော့ဝင်ပါလာရှိတယ်။သူကအဲ့ဒါလည်းဆက်ဆက်မှုကကျွန်တော်ပြန်ဆွေးနွေးကြည့်တော့ဟိုကဒေါ်တပ်ကြီးဒါကြောင့်အဲ့လိုပြန်ပြီလေပေါ့နော်ဒီ ICJ ရဲ့ဟာကနှစ်ခုရှိတယ်တစ်ခုကဒီပြည်မှုကျွလွန်တဲ့လူတွေကသူကအရေးယူမဲ့ဟာရှိတယ်သူကကိုယ်တိုင်တော့အရေးယူပါမဟုတ်ပြည်မှုကျွလွန်တဲ့ဟာတွေကို ICC process နဲ့ဆက်ပြီးလိုက်မှာနောက်တစ်ခုကကြတော့ဟိုတိုင်ငံတာဝန်ယူရတဲ့ဟာမျိုးပေါ့အဲ့ဒါကဘာလဲဆိုတော့ဒီ UN ဓာတ်တွေကိုဒီနဲ့တက်ပြတ်ပြီးတော့ဟိုနိုင်ငံသားဖူးဟိုကဘာနိုင်ငံသားဟိုအခုညပြရတာတို့နော်နောက်ပြီးဒါမျိုးဟိုမောက်ထုတ်တာတို့မဖြစ်အောင်ပေါ့အဲ့ဒါမျိုးတွေဟိုအမခံရတဲ့ဟာမျိုးတွေပါလာမယ်အဲ့တော့အဲ့ဒါတွေကိုလည်းတော်ဆန်းစုကြည်ကတကောင်းပတ်နိုင်တယ်လို့တော့ကျွန်တော်နည်းနည်းလေးတော့ပြောတာပါဖြစ်ကျနာတော့နော်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမှုတက်လည်းမိကြပါလေကုမှုတက်ကတော့ကျွန်တော်တို့ခုမိကြတာကဒေါ်ဆန်းစုကြည်တို့တချင်းကနိုင်ငံတကာမှာလူခွင့်ရေးဒီမိုစီနဲ့ပတ်သက်လို့တကယ် icon လို့ဖြစ်နေတာပေါ့နော်အခုဒီမှုကိစ္စမှာဥဆောင်မဲ့သွားမယ်ဆိုတော့ပြည်တွင်းနိုင်ငံကြီးအတိုင်းအဝိုင်းကြီးပြည်သူလူထုကြားထဲမှာလူခွင့်နဲ့ပတ်သက်လို့စံနှုန်းစံထားတွေသဘောထားတွေဒါတွေပြောင်းလာနိုင်လားဒါတွေပေါ်ရိုက်ခတ်မှုရှိနိုင်လားကုမှုတက်ရဲ့သုံးသပ်ချက်သိချင်ပါလေ
ကျောင်းသားနိုင်လားဆိုတော့ဒီလက်ရှိကျွန်တော်ဒီနိုင်ငံရေးဒီအတိုင်းအဝိုင်းမှာကိုရီးယားဒီဒေါ်ဆန်းစုကြည်ကဒီလူခွင့်ရေးတန်ဖိုးဆန်တော်ပေါ်မှာလူတွေကနည်းနည်းလေးဟိုထင်နေမြင်နေပုံနည်းနည်းလေးလွဲလာတယ်နိုင်ငံတကာကမြင်နေပုံစံမျိုးပေါ့နော်ဆိုလိုချင်တာကတော့သူဒီတက်မတော်နဲ့ဒီဆက်ဆံတဲ့ကိစ္စတွေမှာဒီလူခွင့်ရေးဆန်တော်တွေကိုသူပိတ်လက်ခံလိုက်ဟိုဟိုကဖြစ်လာတာဒီကာဝယ်ပြီးလာတာမရှိတော့ဘူးဆိုတဲ့အမြင်တွေပ
င်းလာတာမျိုးရှိတယ်ကွာဒါတိုင်းတိုင်းနဲ့ဖြစ်တဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပဲဖြစ်ဖြစ်ဒီပြိပခါတွေမှာပဲဖြစ်ဖြစ်ဒီလူခွင့်ဆန်နှုံးတွေကရက်တည်မှုမရှိတော့ဘူးလို့မြင်လာတဲ့အခြေအနေရှိတယ်ဆိုတော့ဒီကျွန်တော်တို့ဒီဆိုရဖြစ်လာတဲ့အချိန်တွေကစပြီးတော့ဗောနော်ဆိုတော့ဒီဖြစ်ပြတ်မှာတကယ်လို့ဒါကကိုစိန်ဝင်ပြောသလိုပဲဒီဒီနိုင်ငံတကာမှာ ICC မှာဒီတက်မတော်ဘက်ကနေကာဝယ်ပေးခဲ့ကာဝယ်ပေးလိုက်တယ်ဆိုလို့ရှိရင်ပို့ပြီးတော့မှဒီဟာကိုဒီဒါဒီမှန်ပါတယ်ဆိုတာကိုပို့ပြီးတော့ပေါ်လင်းသွားစေတဲ့အခြေအနေကိုရောက်နေမှာလို့ကျွန်တော်ကယူဆဒါကဒီနိုင်ငံဒီအတိုင်းဝိုင်းထဲမှာဒီလူခွင့်ဆိုင်ရာဖွဲ့ပြီးကြားထဲမှာကျောဆူနေတဲ့အတိုင်းပဲဖြစ်သွားနိုင်မှာပေါ့နော်ဆိုဒါပို့ပြီးတက်ပြီးကြားလို့ဖြစ်သွားနိုင်တယ်ဟောတစ်ခါမှာတော့ဒီသူထောက်ခံတဲ့သူတွေအနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ဆက်ပြီးထောက်ခံနေမှာပဲဘယ်လိုသူ့ရဲ့ဒီလူခွင့်ရေးတော်မစီလူခွင့်တန်ဖိုးဆန်တော့နဲ့လူခွင့်တန်ဖိုးဆန်တော့လက်ထောက်ခံရတာမဟုတ်ဘူးပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြီးကထောက်ခံတာအခြေအနေဖြစ်တဲ့ကြောင့်ဒါကတော့ပြောင်းလဲသွားဖို့အခြေအနေမရှိဘူးကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုစိန်ဝင်းဖြစ်ပြီးပါလားကျွန်တော်10မိနစ်ကျော်ကျော်လောက်တော့အချိန်ရပါတယ်အဓိကပြောရမယ်ဆိုရင်2020ခုနှစ်ခါမြန်မာနိုင်ငံမှာအဓိကကြတဲ့ရွေးကောက်ပွဲတစ်ခုလာပါတော့မယ်အဲ့တော့ဒီခီးစဉ်အခုဒီအခြေအနေကရွေးကောက်ပွဲအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲဒီအခြေအနေနဲ့ပတ်သက်လို့ကိုစိန်ဝင်းနဲ့သုံးသပ်ပေးပါလား
ဒီရတော့ဒီခီးစဉ်ကဒါရွေးကောက်ပွဲရွေးကောက်ပွဲအတွက်လည်းအကောင်းဆုံးဟိုသူကဆွဲယူသွားတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့ဒိုင်းကြီးအတွက်ဒိုင်းကြီးအနေနဲ့ကြံကြည့်ရင်ဒိုင်းကြီးကကျွန်တော်တို့ခက်ခဲတဲ့ကာလတွေကိုဖြတ်ရလိမ့်မယ်အဲ့ဒါအနေမှာနောက်တစ်ချိန်တိုင်းတော့ဘာဖြစ်မလဲဆိုတော့ကျွန်တော်တို့လူလူတွေကိုယ်တိုင်ကဟာဒီလိုမျိုးဟာတွေကမကောင်းပါလားလက်မခံပါလားငါတို့အမိမတက်ချင်ပါလားမလိုလားပါလားဆိုတော့
ဟယ်လိုကုစိန်ဝင်းလိုင်းကြပါပါတယ်ကုစိန်ဝင်းလိုင်းကြတော့ကျွန်တော်တူတူတူလေးကုမှုသစ်အဲရွက်ောက်ပွဲပေါ်ခေရနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲကျွန်တော်စက္ကန့်30ကျော်ကျော်လောက်ချင်းရပါတယ
်ရွက်ောက်ပွဲပေါ်ခေရနဲ့နေနေဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ဒီ process ကတော့နည်းနည်းကြာဖို့အခြေအနေရှိတော့ရိုင်းကြီးခရက်ထားမယ်လို့ကျွန်တော်တို့မယူဆဘူးဘာကြောင့်လဲဆိုတော့ဒီတိုင်းရင်းသားဒီဒေတာတွေမှာဒီ energy နည်းနည်းသိုးရင်ကြာအခြေအနေရှိတယ်လို့ဆိုရက်ကျုံသုံးသပ်ထားကြတဲ့အခြေအနေရှိတယ်ပေါ့နော်ဒီကျွန်တော်လက်ရှိဒီဒီ9နှစ်တာကာလအတွင်းမှာဖြစ်ခဲ့တဲ့အခြေအနေကြောင့်အဲ့တော့ဒီကမှာဒီကျွန်တော်ဒီဘက်ဒီတီမမှာတော့ energy ကနိုင်နေဆိုတဲ့အခြေအနေကတော့ဆက်ပြီးစတန်းနေတဲ့ဆက်တုံးဆက်ပြီးတော့ဒီထောက်ခံမှုကလည်းရှိနေတော့အဲ့တော့ဟိုဒီဟာကို ICJ ကိုသွားခြင်းမသွားခြင်းကဒိုင်းနာဒေတာတွေပေါ့နော်ခဏပြောအကျိုးသက်ရောက်မှုမရှိနိုင်ဘူးမရှိနိုင်တဲ့ကြောင့်ဘလူးအခြေအနေပဲဖြစ်ဖြစ်ဒီကြာဒီနိုင်ငံကြီးကအတုံးချတယ်လို့ဘယ်လိုပဲပြောဒိုင်းနာဒေတာတွေပေါ့မှာမှန်မှန်မှုနိုင်အော
င်ဟုတ်ကဲ့ခင်ဗျ
ဒီမမှာတော့ဆက်ပြီးတော့ဥဆောင်နေမှာပဲအဲ့တော့ဒီကမှာဘာဖြစ်မလဲဆိုရင်တော့ဒီလိုဟိုဒီ channel ဒီဟိုဟာ channel ဒီယူသားရေးပါတီတွေဒီဒီဟိုဟာဒီယူတိုင်းဟုတ်အခြေခံတဲ့ပါတီတွေကတော့အားပုံနေသွားနိုင်မယ့်အခြေအနေရှိတယ်။
ဟုတ်ကဲ့ကျွန်တော်တို့ဒီလိုက်ဒီလိုက်စီစဉ်ချင်းဆီတော်တွေပါအဓိကပေါင်းဆင်းပြီးတဲ့ကုစိန်ဝင်းကုမှုတက်တဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒီလိုက်ဒီလိုက်စီစဉ်ဒီမှာပဲကျွန်တော်ကပြပ
ါ။ကုသားညုံဦးဆွေးနွေးတင်ဆက်တဲ့အင်္ဂါညဒိုင်းရိုက်ဒီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာပါ။
ဟောင်ကောင်တည်တံတရာရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်ရဖက်က90ရခိုင်နှုန်းနီးပါးအနိုင်ရသွားတာဟာဟောင်ကောင်ဆန္ဒပြပွဲတွေအပေါ်တာဝန်ရှိသူတွေရဲ့ကြင်တွယ်ဆောင်ပုံနဲ့လက်ရှိအစိုးရအပေါ်ပြည်သူတွေရဲ့မကျေနပ်မှုတွေထင်ရှားတဲ့လက္ခဏာဖြစ်မယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောပါတယ်။အုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အမြင်တဘောဓာတ်တွေကိုမဲဆန္ဒရှင်တွေဖော်ပြခဲ့ကြတယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကပြောဆိုခဲ့တယ်လို့အကြမ်းဖက်ဆန္ဒပြပွဲတွေအဆုံးသတ်ဖို့လည်းတိုက်တွန်းတောင်းဆိုသွားပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးထောက်ခံတဲ့ဥပဒေကိုအမေရိကန်ကဖျက်သိမ်းပေးဖို့နဲ့ပြက်ကွက်ခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကျုံအောင်မယ်ဆိုတာသတိပေးဖို့အမေရိကန်သံအမတ်ကြီးကိုဆင့်ခေါ်သတိပေးခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဟောင်ကောင်ရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးပြီးတော့ကွန်ဂရက်ဆိုင်ရာထူးအခွင့်အရေးပေးထားတာကိုပြန်လည်ရုပ်သိမ်းဖို့ချိန်ချောက်ထားတဲ့ဥပဒေမူကြောင်းကိုတော့အမေရိကန်လွှတ်တော်ကအတည်ပြုထားပြီးသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးပြီးတော့ဥပဒေအဖြစ်အတည်ပြုလာမှာဖြစ်ပါတယ်။မြန်မာနဲ့တောင်ကိုရီးယားနှစ်နိုင်ငံကောင်းဆောင်တွေဒီကနေ့တီးခြားတွေ့ဆုံပြီးတော့နှစ်နိုင်ငံနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ငှားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရည်အတံမွေးဝန်းကျင်ဆိုင်ရာတင်နာများပူးပေါင်းဆောင်ရည်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍတွေပူးပေါင်းဆောင်ရည်ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့နားလည်မှုစာချုပ်လွှာ၃ရပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာကျင်းပတဲ့အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ညှိနှိုင်းခံပေးပါမှာမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဒီကနေ့တီးတံတွေ့ဆုံခဲ့ကြပြီးတော့နားလည်မှုစာချုပ်လွှာတွေကိုအခုလိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tester Wanderers ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line no meter 1925 32နဲ့ View ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တော်ရရှိနေအားလုံး BND ရဲ့ကင်းဝေးပြီးစိုးရင်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်
ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.